Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ် July 23ရက်စနေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်တင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျွန်တော်ကတော့ဝင်းမြန်ပါဒီနေ့ထိတ်တဲရောက်သတင်းတွေကိုကိုသားညူနဲ့အတူကြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ယူကရိန်းဂျုံပြောင်းတိနံပြန်တင်ပို့ခွင့်ရုရှားကသဘောတူပြီးကမှတင်ပို့မဲ့စေကံကိုတိုက်ခိုက်ခဲ့ပါတယ်အမေရိကန်သမ္မတကတော့ COVID ဖြစ်တာသက်သာလာပြီး online ကနေစီဝေတက်ခဲ့ပါတယ်။ Iran nuclear အစီအစဉ်ကတော့အမြန်တိုးချဲ့နေပါတယ်။ ICJ ဆုံးဖြတ်ကို ICJ ကမြန်မာအပေါ်ဆုံးဖြတ်ချက်ကိုစိတ်ပြက်ပေမဲ့တရားစက်ရင်ဆိုင်သွားမယ်လို့စစ်ကောင်စီကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားချက်သတင်းတွေကိုပြောပြပေးမှာပါမင်းချင်တယ်
။ကာမပါရှင်စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဒုအတန်ကိုကြည့်ရှုရတဲ့အခါမှာ
နိုင်ငံတော်မှာဖြစ်နေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေသူတို့ရဲ့ဒီကျူးလွန်တဲ့ဒီရာဇဝတ်မှုတွေပေါ့နော်ဒါပြည်သူလူထုကတိဟိုများများတိလာနေပြီပို့ပြီးတော့သူ
တို့ဒါကတော့စစ်အာဏာသိမ်းပြီးလွတ်လပ်စွာပြောဆိုခွင့်ချိုးဖောက်ခံနေရတဲ့ပြင်လမ်းသွားလမ်းလာပြည်သူတွေပါနေ့စဉ်စစ်ဆေးခံနေရတဲ့အခြေအနေတွေကိုတင်ပြထားတာကိုနားဆင်ကြည့်ရှုကြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာနဲ့အတူတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညိုဦးတို့ကပြောပြမှာပါရှင
်ယူကရိန်းဂျုံပြောင်းနှစားတိနံပြန်တင်ပို့ဖို့ရုရှားနဲ့သဘောတူချက်ရပြီးမှာပဲတင်ပို့မဲ့စိတ်ကံကိုရုရှားကတိုက်ခိုက်လိုက်ပါတယ်ကမ္ဘာဂျုံတင်ပို့ဆုံး10နိုင်ငံထဲမှာပါတဲ့ယူကရိန်းကဒီပို့ကုန်တွေလုံးလုံးချုံချုံတင်ပို့ခွင့်ရုရှားကမနေ့ကပဲသဘောတူခဲ့ပြီးမှာအိုဒီဆာပင်လယ်နဲ့စေကံကိုရုရှားဝေထိန်ဒုံးတွေနဲ့ဒီနေ့ပြစ်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်အခုလိုတိုက်ခိုက်လိုက်တာကဒီသဘောတူချက်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့တဲ့ကုလသမဂ္ဂထူထောင်မှုချုပ်အန်တိုနီယိုဂူတာရက်စ်မျက်နှာကိုရုရှားသမ္မတဗလာဒီမာပူတင်ကတထွေးနဲ့ထွေးလိုက်တယ်လို့ပါပဲလို့ယူကရိန်းနိုင်ငံသားကြီးပြောခွင့်ရကဆွတ်လိုက်ပါတယ်ယူကရိန်းနိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအိုလက်နီကိုလန်ကိုကအခုလိုသဘောတူခဲ့ပြီးသားကိုလက်တွေ့မလိုက်တာပဲဆက်လို့ရင်တော့ဖြစ်လာမယ်ကဘာအစားအစာအကျက်တဲအတွက်ရုရှားမှာလုံးလုံးတာဝန်ရှိလိမ့်မယ်လို့ Twitter ကနေထောက်ပြလိုက်ပါတယ်။တချိန်ထဲမှာ Ukraine ဆိုင်ရာ American သံတမန်ကြီး Bridget Brink ကလည်းဒီတိုက်ခိုက်မှုကတုံ့လုံ6ချပွဲဖြစ်တယ်လို့ Twitter ကပဲဝေဖန်လိုက်ပါတယ်။ဒါအပြင် Ukraine အလဲပိုင်းမှာလည်းရုရှားကဒီနေ့ဝေထိန်မဆိုင်ဒုံးတွေတွေ့ခဲ့တာကြောင့်လူ3ဦးနေဆုံးသေဆုံးပြီးနောက်ထပ်13ဦးဒဏ်ရာရခဲ့တယ်လို့ဒေသခံများရှိတယ်ကဆိုပါတယ်ခင်ဗျ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေတော့ကတော့သူ့ရဲ့စီးပွားရေးထိတ်တန့်အကြံပေးတွေနဲ့အွန်လိုင်းကနေတဆင့်တွေ့ဆုံဆွေးနွေးရတယ်။ဒီမတိုင်ခင်တည်းကတော့သူ့မှာကိုဗစ်ရောဂါပိုးရှိတယ်လို့ကြေညာပြီးတော့အင်တန်ပြောတဲ့ရောဂါလက္ခဏာပဲခံစားရတယ်လို့သမ္မတအိမ်ပြီးတော့ကကြေညာပါတယ်။ဓာတ်ဆီဈေးနှုန်းကျစေဖို့ဆွေးနွေးကြရမှာသမ္မတဘိုင်ဒန်ရဲ့အတန်ကအနေငယ်တော့ကွဲနေပြီးတော့တစ်ခါတစ်ခါချောင်းဆူလာတော့တွေ့ရပါတယ်။ဒါပေမဲ့သူအများကြီးတက်တာနေပါပြီလို့သမ္မတကပြောပါတယ်။အိမ်ပြောဆရာဝန်ရဲ့အစောပိုင်းထုတ်ပြန်ချက်မှာတော့သမရဟာကြာသပတေးနေ့တုန်းကကိုပူချိန် 99.4 Fahrenheit ရှိပြီးတော့တောက်ကြနေမှာတော့ကိုပူချိန်ဒီထက်ကိုကျသွားပြီလို့ဆိုပါတယ်။သွေးခုန်နှုန်း၊သွေးဖိအား၊အသက်ရှူနှုန်း၊ကိုရင်းအောက်ဆီဂျင်ပမာဏအားလုံးပုံမှန်အခြေအနေမှာရှိတယ်လို့လည်းဆိုပါတယ်။မူလယောဂါစဖြစ်တုန်းကတော့ယောဂါလက္ခဏာကဒီနှာရည်ကျတာ၊မိမတာဖြစ်တာနဲ့တခါတရံချောင်းဆူတာမျိုးရှိတယ်လို့ဆိုပါတယ်။အခုတော့သမရဘိုက်ဒန်ဟာတယ်လီနော C 3ဆွနေပြီးတော့ C အာနီတင်လဲအလွန်ကောင်းမွန်နေတယ်ဆိုပြီးတော့အိပ်ပြီးတော့ဆရာဝန်ကနေပြီးတော့ထုတ်ပြန်ပါတယ်ခင်ဗျာ
အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ဟာမြန်မြန်ဆန်ဆန်ရှေ့တိုးဆောင်ရွက်လာနေတယ်လို့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအကြီးအကဲကဆိုလိုက်ပါတယ်အီရန်အနေနဲ့အခုလိုဆက်လုပ်နေတာတွေ့မြင်နေတဲ့အနေအထားမရှိသလောက်ဖြစ်နေတယ်လို့လည်း IAEA ကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီရာရှိချုပ် Rafael Grossi ကဆက်ပြောပါတယ်အီရန်နျူကလ িয়ার ဆိုင်ရာ2015ခုနှစ်စာချုပ်အရတက်ဆင်ထားခဲ့တဲ့ IAEA ရဲ့စောင့်ကြည့်ကိရိယာတွေကိုဇွန်လထဲမှာအီရန်ကစဖယ်ရှားခဲ့ပြီးတဲ့နောက်အခုလိုမတွေ့နိုင်သလောက်ဖြစ်သွားတာလို့ရာရှိချုပ်ကရစီကစပိန်သတင်းစာအင်တာဗျူးမှာပြောခဲ့တာပါခက်မြမြဖြစ်ထွန်းနေတဲ့အီရန်နျူကလ িয়ার စီစဉ်ကိုမတွေ့ရသလောက်ကငါးဘက်ရှိသွားပြီးမို့နောက်သဘောတူချက်အတွက်ဆက်ဆက်စဉ်းစားဖို့ခက်သွားပြီလို့မနေ့ထုတ် Elpais သတင်းစာအင်တာဗျူးထဲမှာ IAEA ရာရှိချုပ်ကရစီကထောက်ပြလိုက်ပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဘက်ကအရင်2015နျူကလ িয়ার သဘောတူစာချုပ်ကနေတဖက်သက်နှုတ်ထွက်ပြီးအီရန်ဘက်ကလည်းစာချုပ်ကိုဆက်မလိုက်နာတော့ပဲနောက်ဆုံးအခုလိုဖြစ်လာခဲ့တာပါခင်ဗျ
မူခေါင်ရှာတန်ခါရဲအီရန်နိုင်ငံတောင်ပိုင်းဖော့စ်ပြည်နယ်မှာရေလွှမ်းမှုရာကြောင့်လူ18ဦးထက်မနည်းသေဆုံးတယ်လို့အီရန်နိုင်ငံမှာရုတ်တံကကြေညာပါတယ်မိုးသဲထဏံရွာသွန်းတာမဟုတ်လို့ဒေသတွင်းကမြစ်ကိုလုံးဝရေရှမ်းသွားစေခဲ့တာလို့အက်စတေဘန်မြို့တော်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်ရေလွှမ်းမှုရာကြောင့်ပိတ်မိနေတဲ့လူ55ဦးကိုကယ်တင်နိုင်ခဲ့ပေမဲ့လူ6ဦးကတော့ပျောက်ဆုံးနေသေးပဲရှိတယ်လို့တောင်ရှိသူတွေကပြောပါတယ်အီရန်နိုင်ငံဟွာမှာယာတီမိုးအသေးထဏံရွာသွန်းဖို့ရှိပြီးတော့ဥရယာတီဖောက်ပြမှုကြောင့်ဆယ်စုနှစ်တခုကြာမိုးကောင်ရေရှားဖြစ်နေတဲ့ဒေသမှာပါမိုးတွေတဲထံဖို့ရှိတယ်လို့အီရန်မိုးလေဝသဌာနကသတိပေးထားပါတယ်။အီရန်နိုင်ငံမှာအဆောက်အုံဆိုင်ရာဘေးကင်းလုံခြုံမှုစီးပွားရေးကိုမလိုက်နာတာနောက်မြေကမ်းတပီးလမ်းတွေရှိတာတွေကြောင့်လည်းအခုလိုရေလွှမ်းမှုတဲ့ဘေးအန္တရာယ်ပိုးပြီးတော့ဆိုးဝါးလာတာဖြစ်ပါတယ်။2018မတ်လတုန်းကလည်း First Bee နဲ့တွေ့မှာရေလွှမ်းမှုမှုကြောင့်လူ44ဦးသေဆုံးခဲ့ရပူပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ51 kHz 5885တို့ပြင်စနစ်တရွေ့မှာ5မီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် FIU American တရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုဆွဲခြင်းနဲ့ ICJ ကလက်ခံကျနာမယ်ပေါ်မြန်မာစစ်ကောင်စီကစိတ်ပြတ်ပေမဲ့ဆက်ရင်ဆိုင်မယ်လို့ပြောလိုက်ပါတယ်မြန်မာကိုဂမ်ဘီယာကအခုလိုတရားစွဲချက်တင်လာတာကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကလက်ခံကျနာခွင့်ရှိတယ်လို့မနေ့ကဆုံးဖြတ်ပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစိတ်ပြတ်မိတယ်လို့ထုတ်ပြန်လိုက်ချိန်မှာမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဆက်ခုခံချိန်ပသွားမှာပါလို့ VOA ကိုဒီနေ့ပြောလိုက်ပါတယ်
ဒီဟာနိုင်ငံတကာဥပဒေနဲ့ဒီတရားမျှတမှုကိုမှတ်တောက်တင်ပြီးခလာကိုကြားနိုင်နေတယ်ကျွန်တော်တို့ယူဆခဲ့တယ်။ဆိုတော့ပထမအချိန်မှာတော့ကျွန်တော်ပဲစာခံတာပေါ့။နောက်မှာတော့နိုင်ငံတကာတရားစီရင်ရေးအနေမှာဒီကြားရင်ပြည်တုံးတစ်ခုအနေနဲ့ကြံကြမ်းမှဖြစ်ပါတယ်။နိုင်ငံတကာလည်းဟိုဘက်ရောက်နေတဲ့ဟာမျိုးဖြစ်တယ်။အဲဒီပေါ်မှာတော့ကျွန်တော်တို့ကဒါမှနိုင်ငံတကာဥပဒေရပါတယ်ကျွန်တော်ကတက်တက်ဆောင်ရွက်သွားမယ်ဒီဖန်ပြီးရှိတယ်။အာနိုင်ငံတကာဥပဒေရတရားပြတ်တာမှုမှတ်ချက်ကိုဒီနေ့တော့ဟောကြားနိုင်တယ်လို့ဆက်လက်ပြီးစာဖားရတယ်ဖြစ်ပ
ါ ICJ အနေနဲ့အခုလိုလက်ခံကျမ်းနာခွင့်မရှိဘူးလို့မြန်မာဘက်ကကန့်ကွက်ခဲ့တဲ့အားလုံးကို ICJ ကပယ်ချခဲ့တဲ့ဒီဆုံးဖြတ်ခဲ့ချက်ပေါ်ဗိုလ်ချုပ်စော်မင်းထွန်းကတော့မဝေဖန်တော့ပဲ ICJ ဟာစစ်ကောင်စီကိုလက်ခံအသိမှတ်ပြုဖိတ်ကြားကြားနာနေတာဖြစ်တယ်လို့သာဆက်ပြောခဲ့ပါတယ်ဒီ ICJ ဆုံးဖြတ်ချက်ပေါ်အမေရိကန်နိုင်ငံကလည်းတရားမျှတမှုတွေကြိုဆိုလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းသတ်မှတ်ခဲ့ပြီးဖြစ်တယ်လို့ပြောခွင့်ရ Nebraska Twitter ကနေပြောခဲ့ပါတယ်အလားတူဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးနောက် NUG မြို့သားညီညွတ်ရေးအစိုးရနဲ့ပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေဘက်ကလည်းဒီ ICJ တရားစီရင်ချက်ကိုကြိုဆိုလိုက်ကသုံးသက်သူတွေကလည်းဒီဆုံးဖြတ်ချက်ကစစ်ကောင်စီအတွက်အကျက်ရိုက်စေလိမ့်မယ်လို့ပြောထားပါတယ်ခင်ဗ
ျထိုင်းနိုင်ငံမှာတော့ဝန်ကြီးချုပ်ပရယုတ်ချောင်ချာကိုအယုံကြည်မရှိတဲ့အဆိုလွှတ်တော်မှာဒီကနေ့စနေနေ့မဲခွဲရမှာတော့အဆိုရှုံးနိမ့်သွားပြန်ပါတယ်ဝန်ကြီးချုပ်ပရယုတ်ကိုအယုံကြည်မရှိအဆိုလွှတ်တော်မှာတင်သွင်းတာဒါအပါအဝင်ဆိုရင်၄ချိန်မြောက်ဖြစ်ပြီးတော့၄ချိန်စလုံးမှာဝန်ကြီးချုပ်ကိုဆက်ညင်တဲ့အဆိုရှုံးနိမ့်ခဲ့ပါတယ်ထိုင်းနိုင်ငံမှာနောက်ဆက်တလာဆိုလို့ရှိရင်ထူးထူးရီကောက်ပွဲကျင်းပတော့မှာမလို့ဒါဟာဝန်ကြီးချုပ်ပရယုတ်အတွက်နောက်ဆုံးကြိမ်စမ်းသပ်မှုဖြစ်ပါတယ်အသက်68နှစ်အရွယ်ဝန်ကြီးချုပ်ပရယုတ်ဟာ2014ခုနှစ်အာဏာသိမ်းမှုမှာဦးဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်ပါတယ်အခုဒီချိန်သူ့ကိုဆန့်ကျင်တဲ့အဆိုရှုံးနိမ့်တာကြောင့်သူဟာလာမယ့် March လအထိဝန်ကြီးချုပ်တာဝန်ကိုဆက်ပြီးတော့တာဝန်ယူထားနိုင်မှာပါအခုဒီချိန်မဲခွဲရမှာတော့ဝန်ကြီးချုပ်ပရယုတ်ကိုလိုလားတဲ့မဲက256မဲဆန့်ကျင်တဲ့မဲ206မဲနဲ့မဲ9မဲကတော့ကြားနေမဲဖြစ်ပါတယ်သူကိုယာယီကနေတော့ဖယ်ရှားနိုင်မှုဆိုရင်တော့နေရာ48ခုရှိတဲ့လွှတ်တော်မှာအတိုက်ခံတွေအနည်းနဲ့မဲ239နေရာရရှိဖို့လိုအပ်ပါတယ်။သူကိုအဂတိလက်စားမှုတွေနဲ့စီးပွားစီမံမှုညံပြင်းတာတွေနဲ့အယုံကြည်မရှိဆွဲချက်တင်ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ပရယုတ်ကတော့ဒီဆွဲချက်တွေကိုညှဉ်းဆန်းထားပါတယ်ခင်ဗျာ
။လောက်ကျန်ခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်နိုင်ငံတော်ဇာပနစက်တင်ဘာလမှာလှုပ်ပေးဖို့ဂျပန်အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့ဒါကနိုင်ငံတော်အခွန်ဘဏ္ဍာသုံးပြီးအစိုးရပါတီအနေနဲ့သူ့လိုရိုးရာအစင်လာထိမ့်သိမ်းသမားတွေကိုဂုဏ်တင်ပေးနေတာလို့ဝေဖန်လိုက်ပါတယ်အတိုက်ခံတရားစင်လောက်လဲဝန်ကြီးချုပ်ရုံမှာဒီနေ့ရှေ့မှာဆန္ဒပြခဲ့ကြပါတယ်ဒီလဆန်းပိုင်းကသနသမားတယောက်လက်ချက်နဲ့မဲဆွယ်ပွဲတဲ့တည်ဆုံးခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းအာဘေကိုစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်ဇာပနခဏလုပ်ပေးလိုက်ရင်နိုင်ငံတဲကွဲပြဲမှုတွေကိုပိုတင်းမာသွားစေလိမ့်မယ်လို့ဝေဖန်သူတွေကထောက်ပြခဲ့ပါတယ်ဝ ဝန်ကြီးချုပ်ဟောင်းအာဘေးရဲ့မိသားစုကတော့အတုဘကိုတူပြုကဘုန်းကြီးကျောင်းတစ်ခုမှာလုပ်ခဲ့ပြီးလွတ်တော်အမတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပါဝင်လူပေါင်း1000လောက်တက်ရောက်ခဲ့ကြပါတယ်။အတိုက်ခံတွေဘက်ကတော့တူပြုကခရိုင်တရားဝန်တစ်ခုမှာဒီဆုံးဖြတ်ချက်ဆိုင်ငံ့ပေးရေးကန့်ကွက်လွှာတင်ထားပြီးပါလီမန်ထောက်ခံချက်မယူဘဲကက်ဘိနက်ဝန်ကြီးအဖွဲ့ဘက်ကသာဆုံးဖြတ်တာကဖွဲ့စည်းအုပ်ချုပ်ပုံကိုဆန့်ကျင်နေတယ်လို့ထောက်ပြထားပါတယ်။တချိန်တည်းမှာဒီစက်တင်ဘာစာဗနာခန္ဓာတွေနိုင်ငံတကာဖိတ်ကြားချက်မှာမြန်မာဘာထည့်ထားတာကစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လာဖို့အတိမတ်ပြုသွားနိုင်တာမို့ပြန်ရုပ်ပေးဖို့ HRW လူခွင့်ဆောင်ကြီးအဖွဲ့ဂျပန်ဌာနခွဲကအာရှဆိုင်ရာအရာရှိတက်ပေးကဆိုင်ကအင်တာနက်တွစ်တာကနေပြောခဲ့ပါတယ်ခင
်ဗျ။ကမ္ဘာ့မှာငွေကြေးဖောင်းပွားမှုတွေကြောင့်နေထိုင်စားသောက်မှုဈေးစကားတွေမြင့်တက်နေပြီးတော့နိုင်ငံအတော်များများမှာဒီပြဿနာကိုဖြေရှင်းလာဖို့ရှိပါတယ်။ချက်ချင်းဖြေရှင်းမှုတရားကတော့ပြည်တွင်းကုန်စည်နှုန်းကိုထိန်းထားနိုင်မှုအတွက်စားသုံးကုန်တွေကိုပြပတင်ပို့မှုတွေကန့်သတ်ကြတာဖြစ်ပါတယ်။စားသုံးစီကနေပြီးတော့အသားအထည်ကိုဟင်းတစ်ခွက်အတွက်ဈေးနှုန်းတွေတက်လာတာမို့လို့စားတောက်ဆိုင်တွေလည်းဈေးလိုက်တက်ပါတယ်။စင်ကာပူမှာဆိုရင်တော့လူများအလွယ်တကူဝယ်ယူစားသုံးကြတဲ့ဆိုကီဝူးဆိုင်လေးတွေမှာရင်ကားတဲ့ဈေးနှုန်း10ရာခိုင်နှုန်းကနေပြီးတော့20ရာခိုင်နှုန်းအထိတက်သွားပါတယ်။နိုင်ငံရေးချက်တွေကြောင့်စီးပွားရေးကျဆင်းနေတဲ့လေဗနွန်နိုင်ငံမှာဆိုလို့ရှိရင်လည်း WFP ကုလသမဂ္ဂစနစ်အခါဖွဲ့အနေနဲ့စည်သားတွေအတွက်အရင်ထောက်ပံ့ပေးနေကြငွေချေးထက်ပိုပြီးတော့ထောက်ပံ့နေရပါတယ်။Capital Economics စီးပွားရေးသုတေသနအဖွဲ့ရဲ့လေ့လာချက်အရဆိုရင်တော့စီးပွားဖွံ့ဖြိုးကြနိုင်ငံတွေမှာစားသောက်ကုန်စည်က14ရာခိုင်နှုန်းနီးပါးထိတက်ခဲ့ပြီးတော့စီးပွားဖွံ့ဖြိုးပြီးတဲ့နိုင်ငံတွေမှာတော့9ရာခိုင်နှုန်းကျော်အထိဈေးတက်ပါတယ်။ဒါကြောင့်မလို့ဝင်ငွေရဲ့သုံးပုံတစ်ပုံအနည်းဆုံးတော့မဟုတ်ဝင်ငွေအတော်များများကိုစားသောက်ကုန်အတွက်နှီးခိုနေရတဲ့ကမ္ဘာပြည်သူတွေအဖို့တော့ခုလိုမျိုးကုန်စည်နှုန်းတက်မှုဟာအတော်လေးကိုကြက်တဲဖြစ်လာနေပါတယ်ခင်ဗျာ
။ကိုဝင်းမင်းနဲ့ကိုသားညိုဦးပါရှင်စနေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကဒီရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါတို့တန်အစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါရှင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအခြေခံလူခွင့်ရေးတည်ရက်ပဲဆိုပေမဲ့မြန်မာနိုင်ငံမှာတော့မနစ်ကစစ်တဲ့အာဏာသိမ်းလိုက်ခဲကတိုက်စားခံလိုက်ရပြီဖြစ်ပါတယ်အာဏာရှင်ဟာသူ့အာဏာပိုကြီးလာအောင်သတင်းတောက်တွေဖမ်းဆီးထောင်ချသလိုစောင့်ကြည့်နေတာတွေလည်းအရှိန်မြှင့်ထားပြီးတော့ဥပဒေတွေကိုလည်းပြင်ဆင်ခဲ့ပါတယ်နိုင်ငံရဲ့အဓိကလမ်းတွေမှာလည်းစစ်ဆေးရေးဂိတ်တွေထားပြီးနိုင်ငံသားတွေကိုနေ့စဉ်စစ်ကြောနေပြီးတော့online မှာဘာတွေလုပ်နေတလဲဆိုတာကိုလည်းစောင့်ကြည့်နေပါတယ်။ဒီဆောင်မကိုတို့အတန်ရဲ့ make pet media ဖြစ်တဲ့ KIC ရဲ့သတင်းတောက် Solar Du ကတင်ဆက်ထားပါတယ်ရှင
်။ဒီဆောင်ရုပ်ကတော့ no this are where you want where you could you could ဖတ်ပေါင်းဆောင်တောက်ပေါင်းရှူတောက်ပေါင်းတယ်
ဒီပေါ်ရှူတော့ပုံကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်အရေးချုပ်ပေါက်ခံရတာဖြစ်တယ်။ကိုရေးကိုတာကိစ္စဖြစ်တဲ့ဖုန်းခေါ်ဆိုမှုရောဒီမက်ဆန်ဂျာရောဆစ်ဆုပ်မလို့လူသားတယောက်ရဲ့ရပ်ပိုင်ခွင့်လူအခွင့်အရေးဆိုတာအပြေအဝါရပ်ပိုင်ခွင့်ရှိရမယ်။အခုကဘာအခွင့်အရေးမှအပြေအဝါမရှိ
ဘူး။ဘိုင်းနိုင်လမ်းမှာလည်းအနေမနော်ကိုကမလုံချုံကိုကမှအကြည့်မလို့ခါပြီးတိုင်ပါပါ။ဒါကသူတို့ရဲ့နေမြဲမှုတွေကတခုခုကိုပြောမှသူမှဖြစ်လို့ရှိရင်လည်းအဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရပြီးတော့ဟိုဖန်ခံရနိုင်နေနိုင်တာပဲလေ။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူအဖွဲ့ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေပြန်ဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်လက်စွာထုတ်ဖော်ပြောဆိုခွင့်ဟာအခြေခံလူ့ခွင့်ရေးတရက်ဆိုပေမဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းကလေးကအဲ့ဒီအခွင့်အရေးကလုံးဝပြောက်ကွယ်သွားပါတယ်အာဏာရှင်ဟာသူ့ရဲ့အာဏာပိုကြီးလာအောင်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာတွေလူမှုကိုစောင့်ကြည့်တာတွေကိုအရှိန်မြှင့်တင်ထားပြီးဥပဒေတွေကိုလည်းပြင်ဆင်ခဲ့ပါတယ်။နိုင်ငံရဲ့အဓိကလမ်းတွေမှာလည်းစစ်ဆေးရေးဂိတ်တွေထားရှိကာနိုင်ငံသားတွေကိုနေ့စဉ်စစ်ဆေးနေပြီးအွန်လိုင်းပေါ်ကလှုပ်ရှားမှုတွေကိုပါစောင့်ကြည့်နေတာပါ။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ရဲ့သတင်းတောက် Solo Dude ကဆက်လက်တင်ဆက်ထားပါတယ်။ဆောင်မအတွင်းလူကြုံရင်းချင်းတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်လွတ်လပ်စွာထင်မြင်ယူဆခွင့်ဖွင့်ဟပြောပြနိုင်ခွင့်ဟာလူသားတို့မှရတင်ရထိုက်တဲ့အခြေခံအခွင့်အရေးတစ်ခုဖြစ်တယ်လို့အပီပီဆိုင်ရာလူအခွင့်အရေးကြီးညာစာထဲမှာ တတိပပထက်သွင်းဖော်ပြထားပါတယ်။ဒါပေမဲ့တန်ပေါင်းများစွာသောမြန်မာနိုင်ငံသားတွေဟာစစ်အာဏာသိမ်းပြီးကတည်းကအဲ့ဒီအခွင့်အရေးပါဝင်အခြေခံရရှိတဲ့အခွင့်အရေးပေါင်းများစွာကိုနှီးမျိုးစုံနဲ့ချိုးဖောက်ခံရပါတယ်။စစ်ကောင်စီဟာသတင်းထုတ်တွေ၊ကြပြဆရာတွေနဲ့အစိုးရတွေကိုဖမ်းဆီးထောင်ချနေတယ်လို့သတင်းမီဒီယာတိုက်တွေကိုပိတ်ပစ်နေပါတယ်။နိုင်ငံသားတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်ဖို့အတွက်လည်းဥပဒေတွေကိုစိတ်ကြိုက်ပြင်ဆင်ပြီးတယ်လီကွန်မြူနီကေးရှင်းဝန်ဆောင်မှုတွေကိုလည်းကန့်သက်ထိန်းချုပ်လိုက်ပါတယ်။ဒီလွတ်ရက်တွေအားလုံးကလူအခွင့်အရေးကိုချိုးဖောက်နေခြင်းပဲဖြစ်ပါတယ်။ဒါ့အပြင်အခြားလွတ်ရက်တွေလည်းရှိပါသေးတယ်။ဖမ်းရန်ကုန်အဝေးပြေးလမ်းမကြီးပေါ်မှာစစ်စည်ဂိတ်စခုတမနဲ့ချထားပြီးစစ်ဆေးပါတယ်။စစ်ကောင်စီတပ်သားတွေကနေ့စဉ်တွာလာနေတယ်။ပြည်သူတွေရဲ့လက်ကင်ဖုံးမှာဘယ်လှုပ်ဆောင်ချက်တွေကအနာရှင်တွေကိုစန့်ကျင်တယ်ဆိုတော့အချက်နဲ့ညှိနေလဲဆိုတာကိုအဓိကစစ်ဆေးတာပါအဲ့လိုစစ်ဆေးရမှာဝရမ်းထုတ်တာတဲ့တရင်းမီဒီယာအဖွဲ့တွေကို like and follow လောက်ထားရင်ငွေကြေးညှိယူတောင်းတာမျိုးတွေရှိနေတယ်လို့ဖန်အမြွတ်ခံတို့ကပြောပါတယ
်သူစားတော့ရှိတယ်ဟိုတလဲတော့ဒါရမျိုးတွေရရေးရှိတဲ့အချိန်မှာပေါ့နော်အဲ့ဒီပရိုဂရမ်စစ်ကန်ထိတဲ့လူကသူကသူပေါ်မှာ RFA တို့ဒီပရိုဂရမ်မြန်မာနာတို့ပေါ့ဒီဝရမ်းထုတ်တာတဲ့မီဒီယာတွေသူကအမျိုးပေါ်လို့လာတော့ဒီတင်းကြီးတဲ့အနေထားပေါ့နော်အဲအဲ့ဒါလေးကသူ့တန်ကြီးရိုက်တယ်အဲ့ဒါသူ့အမျိုးကနှစ်သိန်းခွဲလားမသိသူအမျိုးနှစ်သိန်းလားနှစ်သိန်းခွဲမသိတောင်းတယ်အဲ့လိုမျိုးအဲ့ဒါဖန်ပြရမှာပဲသူကနှလုံးထိနှလုံးထိတောက်ဆင်နေတွေ့ရင်တော့မှသူတို့ကအမျိုးငွေညစ်တာပေါ့အဲ့ဒါအဲ့ဒါလေးကြတော့တက်တက်ဟိုစားတော်တော်များများဟာအဲ့ဒီ software ရှိတယ်လေနှလုံးထိ software တို့ဒီ time ထိ software တို့အဲ့ဒီ software တွေတွေ့ရင်လည်းသူတို့တန်ကြီးဆောင်ခိုင်းတယ်ပေါ့အဲ့လိုမျို
းစစ်သားတွေကဖုံးတွေမှာစစ်ကောင်စီကတားမြစ်ထားတဲ့ Facebook လို့လူမှုကွန်ရက်တွေသုံးလို့ရအောင် software တွေထပ်ထားသလားဆိုတာနဲ့စစ်အာဏာရှင်စန့်ကျင်တဲ့အဖွဲ့တွေနဲ့အခြေဆက်ရှိသလားဆိုတာကိုလည်းစစ်ဆေးပါတယ်။မြို့ပြင် gate တွေမှာတော့အာဏာဖီဆန်ရင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေ PDF များကိုဖမ်းဆီးနိုင်ရန်ရည်ရွယ်ပြီးခီးသွွားပြည်သူများရဲ့မှတ်ပုံတွေများရဲထောက်ခံစာကိုဗစ်ကာကွယ်ဆေးလက်မှတ်များပါစစ်ဆေးဖမ်းဆီးမှုများပြုလုပ်နေပါတယ်။ဆိုဝါကဖအံမတထုံကိုနေ့စဉ်ဖက်တန်းသွားလာတဲ့လူပါမကြသေးခင်ကပဲသူကတနေ့ကြောကြစစ်စစ်ခံရတယ်လို့ဆိုပါတယ
်စစ်စာရဟုတ်တယ်ဟိုနော်တိစာရယူအောင်ဝယူခုတ်လီခုတ်ရီအဲဘတ်ပေါင်းဆောင်တောက်ပေါင်းဆောင်ရှူတောက်ပေါင်းဆောင်နဲ့ယူရင်လို့လူ
ဖဲပေါင်းရှူတောက်ပေါင်းကကြည့်မဲ့ဆိုရင်ဒါဟာလူအခွင့်အရေးချိုးဖောက်ခံရတာဖြစ်တယ်ကိုရေးကိုတာကိစ္စဖြစ်တဲ့ဖုန်ခေါ်ဆိုမှုရောဒီမက်ဆန်ဂျာရောစစ်စစ်ဖို့မလိုဘူးလူသားတယောက်ရဲ့ရပ်ပိုင်ခွင့်လူအခွင့်အရေးဆိုတာအပြေအဝါရပ်ပိုင်ခွင့်ရှိရမယ်အခုကပါအခွင့်အရေးမှအပြေအဝါမရှိဘူ
းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တည်င်းအချက်လက်လွတ်လပ်ခွင့်ကိုကာကွယ်မြင့်တင်ပေးတယ်အဖွဲ့တစ်ခုဖြစ်တဲ့ Article 90ရဲ့2020ခုနှစ်ကမ္ဘာလုံးဆိုင်ရာထုတ်ဖော်ပြောဆိုခွင့်ထုတ်ပြန်ချက်အရနှစ်နှစ်တွင်းမှာပဲမြန်မာနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်ရောက်ထိုးဆင်းကျသွားတာပါနှစ်စဉ်ထုတ်ပြန်နေတဲ့အဲ့ဒီထုတ်ပြန်ချက်မှာမြန်မာဟာလွတ်လပ်စွာဆွေးနွေးခွင့်အစိုးရရဲ့စင်စါဖြတ်တောက်မှုနိုင်ငံရဲ့လှုပ်ရှားသူတွေဖန်ဆီးမှုတွေနဲ့ဆိုင်တဲ့အညှုံးကိန်းခုနှစ်ခုအတွက်ငါးမှတ်သားရပြီးအဆင့်တွေကျဆင်းနေတာဖြစ်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအပိပိဆိုင်ရာလူအခွင့်အရေးကြညာစာတမ်းအပိုင်းတစ်စင်မှာပြဋ္ဌာန်းထားတဲ့မရှိမဖြစ်လူအခွင့်အရေးဖြစ်ပါတယ်။နာဇီဂျာမနီတို့ကျူးလွန်ခဲ့သလိုထိတ်လန့်တွေးပြက်ဖွယ်ကောင်းတဲ့လူရဲတွေထက်ဖြစ်မလာအောင်ကာကွယ်ဖို့အတွက်ဒုတိယကမ္ဘာစစ်ပြီးပြီးချင်းမှာပဲလူအခွင့်အရေးကြညာစာတမ်းကိုမူကြမ်းရေးဆွဲခဲ့တာပါ။ဒီလိုရေးဆွဲရာမှာကမ္ဘာအရရက်ကယဉ်ကျေးမှုနဲ့တရားဝင်မှုနောက်ခံအကြောင်းအရာမတူကွဲပြားတဲ့ကိုယ်စားလှယ်တွေပါဝင်ခဲ့ပါတယ်။ဒီကြညာစာတမ်းပါအချက်တွေကိုလူတိုင်းနဲ့နိုင်ငံတိုင်းယက်တီရှင်တံပိုးစံဖြစ်လက်ခံခဲ့ကြပါတယ်လူတိုင်းရဲ့ထင်မြင်ယူဆချက်တွေကိုအစိုးရရဲ့ဂျောင်းဝင်နှောက်ယှက်မှုရှိပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိအောင်လူအခွင့်ရေးကြညာစာတမ်းအပိုင်း30ကကာကွယ်ပေးပါတယ်ဒီနေ့မြန်မာမှာတော့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူများစွာဟာသူတို့ရဲ့အတွေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်မရှိတော့သလိုခံစားနေရပါတယ်ကရင်ပြည်နယ်မှာနေထိုင်သူဒေသခံတဦးကလည်း
သွားတဲ့နားရဲလမ်းမှာလည်းအဲ့လိုမျိုးပေါ့နော်ကိုကိုမလုံးချုံကကိုပါမအတိမလုံးထားပြီးတိုင်ပါကွာခုနကကိုသူတို့ရဲ့နေမြန်မှုတွေကတကူကိုပြောမှဆူမှဖြစ်လို့ရှိရင်လည်းအဲ့လိုမျိုးတွေအထင်လွဲအဲ့လိုမျိုးခံရပြီးတော့ဟိုဖန်ခံရနိုင်တာပဲနေတဲ့အဲ့လိုမျိုးနေအဲ့လိုမျိုးချောက်ဆိတ်တွေရှိတော့ပေါ့ကိုတငယ်ချင်းတွေလည်းအဲ့လိုမျိုးမြင်ရတဲ့ အလုပ်ကိစ္စပဲဖြစ်ကိုကျန်မာရေးကိစ္စပဲဖြစ်ပေါ့တော့မသွားဖြစ်မှာအေးဘယ်လိုအခြေအနေရှိလဲအဲအဲ့လိုမျိုးနီးနန်းပြီးတော့မှဟိုသွားနေရတဲ့ပုံစံမျိုးအခြေအနေတွေရှိတော့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့အခုတစ်ခါတော့စိတ်မလုံခြုံပေါ့အဲ့လိုမျိုးထာမရောက်ပြီဆိုလို့ရှိရင်မှကုတ္တငယ်ကြီးအိမ်မှာကိုပတ်တယ်မယ်အဲ့လိုမျိုးလေပတ်တယ်လို့ရှိရင်လည်းဟိုက AC တွေပါတယ်တိုင်ရမယ်ပြီးလို့ရှိရင်ဒီခုဆွဆွဲအဆွဆွဲမှုတွေခံရမှာလားပြီးကိုတရားတယ်မကပဲနဲ့ကိုတော့တဲမိလားဆိုလည်းဒုက္ခရမှာလဲဆိုရဲအခုကငွေကြီးအိမ်မှာတော့တဲတော့မှအဲ့မျိုးကြီးစဉ်းစားရတာပေါ့နော်ခုနောက်ပိုင်းအတန်းအဲ့မျိုးကြီးခံစားရတယ်ကွာပြောရမယ်ဆိုလို့ရှိရင်ကြွားလာတာတဲစင်ကြီ
းမြမလူအခွင့်ရေကျွမ်းကျင်သူကိုနီကီဒိုင်းမွန်ကလည်းစစ်သားနဲ့ရဲတွေဟာစစ်စည်းဂိတ်တွေမှာခီးသည်တွေနဲ့ဖျက်တမ်းသွားလာသူတွေကနေသေချာစီစဉ်ပြီးကိုငွေညှစ်နေတာလို့ဆိုပါလေ
နိုင်ငံတော်မှာဖြစ်နေတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေသူတို့ရဲ့ဒီကျွလွန်နဲ့ဒီရာဇဝတ်မှုတွေပေါ့နော်ဒါပြည်သူလူထုကတိဟိုများများတိလာနေလေပို့ပြီးတော့သူတို့ဒါဟိုဟာဖြစ်နေပေါ့နော်ဟိုတော်လန်လေးတွေဖြစ်တော့သူတို့တနိုင်ငံလုံးကိုအုပ်ချုပ်လို့ရဖို့အတွက်ဆိုလို့ရှိရင်ဟိုတော့တရေအမှောင်ချတာလေဒါသူတို့ကျွလွန်နဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုတခြားပြည်သူတွေတိသွားမှာစိတ်ပူပဲပေါ့နော်အဲ့ဒီအတွက်ကြောင့်မလို့သူတို့ကဘာလုပ်လဲဆိုလို့ရှိရင်ဒီလိုတရင်အချက်လက်တွေကိုပြည်သူလူထုကိုမရအောင်ဒီလမ်းမျိုးစုံနဲ့ဒါတားဆီးဖို့ကြိုးစားတဲ့လုပ်ရည်ပြည့်ဖြစ်တာ
စစ်ကောင်စီကခန့်အပ်ထားတဲ့လူခွင့်ရေးကော်မရှင်ရှိပြီမယ်အဲ့ဒီကော်မရှင်ကလည်းအသက်မဲ့နေပါတယ်ပြည်သူတွေကလည်းဒီကော်မရှင်ပေါ်အယုံကြည်မရှိပါဘူးတကယ်တော့မှတ်တမ်းကျင်ရအောင်လူခွင့်ရေးချိုးဖောက်မှုတိုင်းကိုတိုင်ကြားတင်တယ်လို့ကိုနီကီဒိုင်းမွန်ကဆိုပါတယ်အချိန်ကြာနိုင်ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတိုင်နိုင်တဲ့အခြားသောနေရာတွေရှိသေးတဲ့အတွက်တနစ်မှာတော့ကျူးလွန်သူတွေကိုအရေးယူနိုင်လိမ့်မယ်လို့သူကမျှော်လင့်ပါတယ်
ကွာဒီမြန်မာပြည်ပေါ်မှာပေါ့နော် mechanism ပေါ့ဒီလူခွင့်ရေး mechanism ဆိုတဲ့ဟာတစ်ခုရှိတယ်ဒီ human rights council ရဲ့နေပြီးတော့လောက်တာဆိုတော့အချက်အလက်တွေစုဆောင်းပြီးပေါ့နော်ဒီစစ်တပ်ရဲ့စုဆောင်းမှုတွေဟိုဟာတိုင်စားလို့ရတယ်เนาะဒီ UN mechanism ရှိတယ်နောက်တစ်ခုကဒီ NGO ရဲ့လူခွင့်ရေးဝန်ကြီးဌာနမှာလည်းပြေပို့ပြီးတော့တိုင်စားလို့ရတဲ့ဟာတွေရှိတယ်နောက်တစ်ခုကဒီဒီပတ်မှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်တို့ဟိုတက်ပြီးပုတ်လာလို့ပဲပြောရဲဒီကျွန်တော်တို့လွတ်လပ်တဲ့ဒီနိုင်ငံတကာလူခွင့်ရေးအဖွဲ့တွေရှိတယ်ပေါ့နော် Human Rights Watch တို့ MNSP တို့ဒီ for far right တို့ပေါ့နော်အဲသူတို့ကတော့တိုင်ကြားလို့မရဘူးဒါပေမဲ့သူတို့အချက်လက်တွေပို့ပေးရဆိုရင်သူတို့ကဒီအချက်လက်တွေဟိုမြင့်မြင့်တက်တဲ့တွေဘာတွေကိုစစ်ဆေးပြီးတော့ဟိုကအချက်လက်တွေယူပြီးတော့လူခွင့်ရေးအစီရင်ခံစာတွေထုတ်တယ်ပေါ့နော်နောက်ပိုင်းတော့ဆိုရင်အဲ့ဒီအချက်လက်တွေကနေပြီးတော့ဒီကျွလွန်တဲ့လူတွေကိုအပြစ်ပေးရေးယူနိုင်မယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တင်းနဲ့တင်းနှင်းကုန်နေနေနဲ့6:00ကနေ8:00တင်းမှလည်းနားဆင်နိုင်ပါတယ်။ဒီ season ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Children တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးတဲ့ season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။စနေညချမ်းအပတ်စဉ်တင်ဆက်နေတဲ့ဒိုးတဲ့ season ပါရှင်။အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှาศင်ကြည့်ရှုနိုင်ကြပါရရှင်ဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနှาศင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်မှာတော့ institution လို့ခေါ်တဲ့အဖွဲ့အစည်းနဲ့ကျင့်သုံးတွေကိုဘယ်လိုလူတွေကဘယ်လိုနည်းနဲ့ပြောင်းလဲတတ်ကြသလဲတခါလူမှုစာမျက်နှာမှာတော့ပုံပြစရာတွေကိုလည်းကြည့်ရှုနိုင်မှာမို့ academic ပညာရှင်တွေပြောတဲ့အပြောင်းလဲကိုပို့ပြီးတော့ရှင်းရှင်းလင်းလင်းတွေ့မြင်ကြရမှာပါ။ဥတည်မောင်တန်းကစာရေးဆရာမတော်ရာအေးလဲနဲ့မေးမြန်းပြီးတော့ဆွေးနွေးတင်ပြထားပါတယ
်။အရင်ဘက်တုန်းက institution ရဲ့အကြောင်းလဲကိုကျွန်တော်တို့ပြောခဲ့ပါတယ်။ပြန်လဲအမှတ်ရအောင်ကျွန်တော်အချင်းချင်းလေးပြန်ပြောပြရစီပြောင်းလဲလို့ကျွန်တော်တို့ပြောကြတဲ့အခါတွေမှာပြင်ပအကြောင်းကြောင့်ပြောင်းနေတာတွေရှိတယ်လို့ institution တစ်ခုရဲ့အတွေ့အကြုံအရပြောင်းနေတာတွေလည်းရှိပါတယ်နော် institution ကိုလူမှုပေဒါပြောတဲ့အခါမှာ proper CC ဖြစ်ပြီးပြောင်းပြားထားတာဖြစ်ချင်တယ်ဖြစ်မှမဖြစ်ချင်တယ်မဖြစ်ဘူးလူတွေကလက်ခံလိုက်နာကြတဲ့ကိစ္စတွေဒါတွေအားလုံးကို institution တော့ကျွန်တော်တို့ကပြောပါတယ်လူမှုပေဒါကပြောပါတယ် ဒါကြောင့်ရေဘူးအားဖြင့် institution ဆိုတဲ့စကလုံးကိုအဖွဲ့အစည်းနဲ့ကျင့်သုံးလို့ခြုံပြီးနားလည်နိုင်ပါတယ်။ဒါပေမဲ့ဒီ training wise မှာတော့ကျွန်တော်တို့က institution ဆိုတဲ့ English စကလုံးကို institution လို့ပဲအသံဖလှယ်ပြီးတိုက်ရိုက်သုံးလုံးပြောဆိုသွားမှာဖြစ်ပါတယ်။အဲ့ဒီသဘောကပြောလို့ရှိရင်မိသားစုစနစ်တွေက institution ဆိုတဲ့သဘောကိုလည်းဖြစ်ပါတယ်။ institution တွေကိုကြည့်တဲ့အခါမှာပညာရှင်တွေမှာမူပေါင်းတွေရှိတာကိုတွေ့ရပါတယ်။သူတို့ကအစိပ်ပိုင်းသုံးရအနေနဲ့ကြည့်တယ်။နိုင်ငံရေးဆက်ဆက်ပတ်ဝန်းကျင်ရဲ့ထူးခြားလက္ခဏာတွေကိုလေ့လာတယ်။ပြီးရင် institution တရရဲ့ထူးခြားလက္ခဏာတွေကိုကြည့်တယ်။ပြီးရင် agency လို့ပညာရှင်တွေကခေါ်ကြတဲ့ဆောင်ရွက်လှုပ်ရှားကြသူတွေရဲ့ထူးခြားလက္ခဏာကိုကြည့်ပါတယ်။အဲ့ဒီအခါမှာဒီ၃ခုပေါ့။ဒီ၃ခုရဲ့ dynamics အရာအပြန်အလှန်တဲ့အောင်အားတွေရဖြစ်ပေါ်လာတဲ့ပြောင်းလဲပုံပြောင်းလဲနည်းလေးမျိုးကိုသူတို့ကသွားတွေ့ပါတယ်အဲ့ဒါကတော့ပထမတစ်ခုကတော့အစ်စ်နဲ့အဟောင်းကိုလဲလိုက်တာဖြစ်ပါတယ်ဒုတိယကတော့အဟောင်းကိုဒီတိုင်းထားတယ်အစ်စ်ကိုထည့်လိုက်တယ်ဒီလိုနည်းနဲ့ပြောင်းသွားတယ်နောက်တတိယပြောင်းပုံပြောင်းနည်းကတော့အဟောင်းကိုဒီတိုင်းပဲထားတယ်အစ်စ်ကိုလည်းမထည့်ဘူးနော်ဒါပေမဲ့ဆက်ဆက်နေတဲ့ပတ်ဝန်းကျင်ကကျွန်တော်အနည်းစားသဘောရအများရန်ပြောင်းနေတဲ့သဘောရှိတာကြောင့်မို့လို့အဲ့ဒီအတိုင်းလေးပဲအပြောင်းနေတဲ့အတိုင်းလေးပဲနော်စီမီစီကနေကိုမပြောင်းမနဲ့ပြောင်းနေတဲ့အတိုင်းလေးလိုက်သွားရင်လည်း institution ကလိုက်သွားရင်လည်းပြောင်းသွားတာမျိုးတွေတွေ့ရပါတယ်ဒါကတော့တတိယပြောင်းမှုပြောင်းမှုကိုသူတွေ့ရတယ်နော်နောက်ဆုံးစရုပ်ထပြောင်းမှုပြောင်းပြီးကတော့အဟောင်းကဒီအတိုင်းနဲ့ဒါပေမဲ့အဲ့ဒီအဟောင်းကိုအဓိပ္ပာယ်ဖွင့်ဆိုတဲ့အခါမှာအဓိပ္ပာယ်ကောက်ယူဖို့အသင့်နဲ့နော်နားလည်အောင်လုပ်တယ်ပြီးရင်ဒါမှမဟုတ်ရင်လည်းအကောင့်တွေဖော်ဖို့လုပ်ပုံပဲလို့အသစ်တွေနဲ့လုပ်လိုက်တယ်။ဟောအဲ့ဒီလိုနည်းနဲ့ကြောင်းသွားကြတာမျိုးလို့လည်းသွားပြီးတွေ့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီကနေ့ဆက်လက်ပြီးတော့ဆရာမတော်တော်အေးလည်းနဲ့ဆွေးနွေးမှာကတော့ကျွန်တော်တို့ဘဲချင်းတွေမှာဘလို့ပြောင်းလဲပုံတွေကိုဘလို့လူတွေကကြောက်တတ်ကြတယ်လေဒါကိုကျွန်တော်တို့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်ဟုတ်ကဲ့ဆရာမကြီးနော်ပညာရှင်တွေကကြည့်ကြတဲ့အခါမှာဆက်ဆက်နိုင်ငံရေးပတ်ဝန်းကျင်ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်တယ်လဲ institution ကိုကြည့်တဲ့အခါမှာဘာတွေကိုကြည့်ပါတယ်ဆရာမ
သူကပထမဆုံးတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ပတ်ကလည်းဆွေးနွေးခဲ့တယ်လို့ပေါ့နော်ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီပတ်ဝန်းကျင်ဇက်ကောင်တွေရဲ့ veto power ပေါ့သူကဘလောက်အတိုင်းအတာရှိတယ်လဲဒါကိုအကောင့်ထဲပေါ်နိုင်ဖို့ပေါ့လေအဲ့ဘလောက်အတိုင်းအတာရှိတယ်လဲဆိုတော့သူဥစ္စာကဒီ veto power ပေါ့သူဟိုတကယ်ကိုအင်အားကောင်းကောင်းနဲ့ရှိနေသလားဒါမှမဟုတ်အင်အားနည်းနေသလားအဲ့ဒါရှိကြလို့တစ်ပတ်ကလည်းဒီအဖွဲ့အစည်းဆိုင်ရာကျင့်သုံးမှလည်းဒါတွေကိုအကောင့်ထဲပေါ်မှုပေါ့နော်အဲ့ဒါမှလည်းဘယ်လိုအနေထားရှိကြလဲတကယ်ကိုဟိုဟိုမြင့်မြင့်မားမားကွာနေတာဒါမှမဟုတ်ရွရွရင်းရင်းဖြစ်နေသလားဆိုတာလည်းကြည့်ပါလေနောက်ပထမတစ်ခုပေါ့နော်အဲသူရဲ့ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာ video power ကတကယ်ကိုအခြေအနေအကောင့်မောင်းတန်ဖြစ်နေပြီးတဲ့ခါကျတော့သူရဲ့အဲဒီတော့ဒီဆိုင်ရာရှင်ထုံးကတော့ပြဿနာရှိနေရော်ရဲနေပေါ့ရော်ရဲနေဆိုရင်သူ့ရဲ့ပြဿနာကဒီရှင်ထုံးမှာပြဿနာဆွာရှိနေတဲ့အတွက်ဒီရှင်ထုံးမှာကမူလရဲ့ရှင်ထုံးကိုပြုပြင်ကြောင်းလဲတာမဟုတ်ဘဲနဲ့သူကအတိပြန်ခက်လိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးတွေနေသွားပါတယ်ဒုတိယတနည်းအားကြတော့သူဒီအဖွဲ့အစည်းဆိုင်ရာရှင်ထုံးကလည်းအားနေနေတယ်ဗီဒီယိုပါဝါလည်းသူအားနေအားရော့နေတယ်ဒါမျိုးကြတော့သူကလူရောမှုရောပြောင်းရမယ်အားလုံးကိုချုပ်ပြောင်းပြစ်လိုက်ရမယ်ဆိုရင်အဲ့အမြင့်လန့်ပြောင်းရမယ်ဆိုပုံစံမျိုးပေါ့နော်အဲ့ဒါမျိုးတစ်ချက်ကိုတော့အားလို့တွေးရပါတယ်တတိယတစ်ချက်ကကြတော့သူကဒီအဆက်သက်နိုင်ငံရေးအခြေအနေမှာဗီဒီယိုပါဝါတုံးနိုင်မှုအခြေအနေကတော့မြင်ပါတယ်အဲ့ဒါလိုပဲတစ်ဖက်ကလည်းဒီအဖွဲ့အစည်းဆိုင်ရာရှင်ထုံးကလည်းမြင်ပါနေဒါဆိုရင်နှစ်ဖက်စလုံးကဟန်ချက်နေတယ်ဒါပေမဲ့အဲ့တော့ပြင်ပါပိုင်းရတဲ့ရမှုတွေပေါ်မှာတော့မူတည်ပြီးတော့ဘာတွေဆက်ပြီးတော့ဆက်လုပ်ရမလဲဆိုတော့ပေါ်မှာမူတည်ပြီးတော့ကြောင်းနေတယ်ဆိုတဲ့အနေအထားကိုတွေ့ရပါတယ်။နောက်ဆုံးတနည်းကြတော့ပေါ့နော်။ဒီဆက်ဆက်နိုင်ငံရေးအခြေအနေမှာဒီဗီဒီယိုပါဝါတုံးနိုင်မှုအင်အားတော့လျော့နေတယ်။ဒါပေမဲ့သူ့ရဲ့အဖွဲ့အစည်းဆိုင်ရာကျင့်သုံးကတော့ခိုင်ခိုင်မာမာရှိနေပေါ့နော်။အဲ့ခါကျတော့ဒီဟိုပါဝါအားနေနေတဲ့အတွက်ဒီကျင့်သုံးလို့ကျွန်တော်တို့သွားပြောင်းလဲလို့မရဘူးဒါပေမဲ့အကောင့်ထဲပေါ်ရဲပေါ့နော်။ဒီကျင့်သုံးဆိုင်ရာဒီဥပဒေတွေဥပဒေတွေသာဒီ ဒီမှာကျွန်တော်တို့ဒီပြန်ပြီးတော့အရေးပဲကောက်ယူပြီးအကောင့်ထဲပုံမှုနည်းလမ်းလေးတွေပြောင်းလိုက်ပြီဆိုတဲ့ဘဝမျိုးတွေတွေ့ရပါလိမ့်ရှင
်။ဟုတ်ကဲ့။နော်ပညာရှင်တွေကကြည့်ကြတဲ့အခါမှာဆက်ဆက်နိုင်ငံရေးအခြေအနေမှာဒီလိုသုံးပိုင်ခွင့်ရှိမရှိ။နော်ဒီလိုသုံးပိုင်ခွင့်ရှိရင်အပြောင်းလဲဖြစ်တဲ့ပုံစံတစ်မျိုးပေါ့။မသုံးပိုင်ခွင့်မရှိရင်အပြောင်းလဲဖြစ်တဲ့ပုံစံက institution တွေပြောင်းလဲပုံစံတစ်မျိုးပေါ့နော်။ရေဘူးကဒီလိုနားလည်လို့ရမယ်ထင်တယ်။တပြိုင်တည်းမှာစိုးစောပြောသလို institution ဘိုင်းပေါ့။နော် institution ဘိုင်းမှာလည်းနော်အဲကျွန်တော်တို့ဒီပြဋ္ဌာန်းသတ်မှတ်ချက်တွေကိုအတိတ်ပဲကောက်ယူတဲ့အခါကောက်တဲ့ပေါ်တဲ့အခါမှာနော်ဘလောက်ထိလုံနိုင်ကြနိုင်ရှိတယ်လဲပေါ့နော်။ဒီပေါ်မှာ ਨੇ ဆက်ဆက်ပြီးကျွန်တော်ကြည့်ကြတာဟုတ်တယ်။ထွက်ပြီးတွေ့ရပါတယ်။ဆိုတော့ကျမရဲ့အဲ့ဒီလိုဒီထူးခြားလက္ခဏာတစ်ခုပေါ့ institution ရဲ့ထူးခြားလက္ခဏာပြီးရင်ဒီဘက်ကဆက်ဆက်နိုင်ငံရေးအခြေအနေအခြေအနေပေါ့ဗီဒီယို၃မိုင်ခွင့်ဗီဒီယို၃မိုင်ခွင့်မရှိတဲ့အနေထားစားချီးသမားနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဘလို့လူတွေကအပြောင်းလဲတဲ့မှာဘလို့ပုံစံနဲ့ပါဝင်လာကြတာမျိုးတွေ့ရတယ်
အဲ့မှာတော့ဒီဆောင်းပါးထဲမှာပေါ့နော်သူပေါ်ပြထားတာအမျိုးအစား၄မျိုးပေါ့နော်ဒီအေဂျင့်လို့ခေါ်တဲ့ဒီဦးဆောင်မှုရပြောင်းလဲမဲ့သူ၄မျိုးကိုသူပြောပြထားပါတယ်ပထမတစ်မျိုးကတော့ဒီအပွဲစည်းစိမ်ရာကျင်းထုံးကိုရောနောက်ပြီးတော့ဒီအကောင့်ထဲပုံမှုဘိုင်းတွေပါရောအကုန်လုံးကအုတ်တုံတို့ပြောင်းလဲလိုက်တဲ့ဆိုတဲ့သဘောမျိုးတွေ့ရတယ်အဲ့တော့အဲ့ဥစ္စာတော့ तू အမြင့်လန်ပြီးတော့ပြောင်းလဲလိုက်တဲ့သဘောမျိုးပေါ့နော်အမောအခါကျတော့ तू အဲ့ချိန်မှာတော့အမတန်ဟိုအပေါ်တိုက်များပြီးတော့စွန့်စားမှုတော်တော်များတယ်ပေါ့နော်ဘာလို့ဆိုတော့ तू ကအမြင့်လန်ပြီးပြောင်းလဲရတဲ့အနေထားပေါ့အဲ့လိုမျိုးလည်းတွေ့ရပါတယ်ဒုတိယတစ်မျိုးကကျတော့ तू ကလိုင်ရောညီထွေဆိုတာပေါ့နော်အဲ့ဒါကျတော့ခုနကကျမတို့ပြောခဲ့သလိုပြင်ပကတက်ရောက်မှုပေါ်လေးမှာမူတည်ပြီးတော့ပြောင်းလဲတဲ့သဘောမျိုးရှိတယ်ရှိခါကျတော့ तू အပြန်လန်မြည်တည်ရတဲ့သဘောမျိုးပေါ့နော်ဒီပေါ်လေးမှာပြောင်းလဲတဲ့အတွက် तू ကဒီအဖွဲ့စည်းဆိုင်ရာကျင့်ထုံးကြီးကိုတော့ तू ကအဖွဲ့စည်းဆိုင်ရာကျင့်ထုံးကိုပြောင်းလဲတာမဟုတ်ဒါပေမဲ့ဒီကျင့်ထုံးကသတ်မှတ်ထားတဲ့စီးနှစ်စီးကမ်းကို तू ပြောင်းလဲလို့ချင်းပေါ့နော်ဒါပြန်ပါနဲ့တက်ရောက်မှုနဲ့လည်းရောညှိချွေးစွာဖြစ်တဲ့အတွက်ဖြစ်လို့တဲ့အတွက်အဲ့ဒါမျိုးပြောင်းလဲခြင်းနဲ့အပိုင်းကိုလည်းတွေ့ရတယ်တတိယတစ်မျိုးကကြတော့ဒီသူကဒီအဖွဲ့စည်းဆိုင်ရာကျင့်အဖွဲ့စည်းဆိုင်ရာကျင့်ထုံးကျွန်မတို့ institution လို့ခေါ်လာရင်းကိုသူကထပ်ဆက်ပြီးမထိမ့်မင်းလို့ခြင်းဒါပေမဲ့ဒီစီမင်းစည်းကမ်းတွေပေါ့နော်စီမင်းစည်းကမ်းတွေကိုတော့သူအနေနဲ့လိုက်လို့ရှိပြီညီဆွေဖြစ်စင်တဲ့အတွက်ဒီအဖွဲ့အစည်းကိုသူကပြောင်းလဲခြင်းတဲ့သဘောမျိုးတွေ့ရတယ်။တတိယနောက်ဆုံးတစ်မျိုးကကြတော့ဒီအခွင့်အရေးသမားပေါ့သူကလည်းဘယ်အခြေအနေရောက်ရောက်ဒီအဖွဲ့အစည်းတည်တံ့နေဖြစ်တယ်မတည်တံ့ဖြစ်စေရတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကိုချိုးအတွက်အသုံးချတဲ့ပုံစံမျိုးပေါ့နော်ဒီလိုမျိုးကိုဖော်ပြထားပါရှင
်။ဆိုတော့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်။အဲ့တော့ပညာရှင်တွေကစိုးစိုးကပြောနေတဲ့နော်မူလကျွန်တော်တို့ပြီးခဲ့တဲ့ပတ်ကဆွေးနွေးခဲ့ကြတဲ့နော်ပြောင်းမုံပြောင်းနေပုံစံရယ်နော်ခုနတော့နေတယ်ပတ်ဝန်းကျင်ရဲ့ဆက်ဆက်ပတ်ဝန်းကျင်ရဲ့နိုင်ငံရေးထူးခြားရဲ့လက္ခဏာတွေရဲ့ institution ရဲ့ထူးခြားတဲ့လက္ခဏာတွေကိုဆက်ဆက်လိုက်တဲ့အခါမှာဘလို့လူတွေကဆရာမစောစောကပြောတဲ့၄မျိုးပေါ့နော်၄မျိုးကဘလို့ပြောင်းလဲတတ်တာကိုတွေ့ကြတယ်
အဲ့တော့ပထမတစ်မျိုးပြောခဲ့တဲ့သူကဟိုလုံးဝအုတ်တုံပြောင်းလဲလိုက်တဲ့အမြင့်လန်ပြီးပြောင်းလဲလိုက်တဲ့ပုံစံပေါ့နော်အဲ့ဒါအရတော့သူကအဲ့လူရောမူရောစသဖြင့်အဲ့အမျိုးပြောင်းလဲလိုက်တဲ့ပုံစံမျိုးကိုသူကပို့ပြီးတော့အားပေးတယ်အထူးသဖြင့်
အဲ့ဒီလိုပြောင်းလဲပုံမျိုးကဆက်ဆက်နိုင်ငံရေးခြေနေဘလို့ခြေနေမျိုးမှာပို့ပြီးဖြစ်တတ်တာသူကတွေ့ရ
အထူးသဖြင့်ဒီတို့သုံးနိုင်ခွင့်ကလည်းအားနည်းနေတယ်။နောက်ပြက်ခါကျတော့အဖွဲ့အစည်းဆိုင်ရာကျင့်ထုံးကလည်းအားနည်းနေတယ်ပေါ့နော်။ဒီလိုခါကျတော့အကုန်လုံးကိုမြင့်လန်ပြောင်းလဲရမယ်ဆိုတဲ့ဘောမျိုးပေါ့။အဲ့ဒီနေရာနဲ့တွားပြီးသက်ဆိုင်ပါလိမ့်ရှင့်
။ဆိုဒုတိယတစ်မျိုးအောင်ဆက်မဘလူးအခြေအနေမှာပြောင်းတတ
်ဒုတိယတစ်မျိုးကကျတော့ तू ကဒီတို့သုံးနိုင်ခွင့်ကသူ့မှာအကောင်းတဲ့အခြေအနေမှာရှိရပေါ့နော်။အဲဒါပေမဲ့အဖွဲ့အစည်းဆိုင်ရာကျင့်ထုံးမှာတော့အားနေနေတဲ့အခါမျိုးဒီမှာသူကဒီကျင့်ထုံးကိုသူပြောင်းလဲလိုက်တဲ့ဆိုတဲ့ပုံစံမျိုးပေါ့အဲ့ခါကျတော့ကျွန်တော်တို့အစောကပြောခဲ့တယ်လို့သူကဒီအဖွဲ့စည်းကိုသူထိမ့်သိမ့်လို့လားမဟုတ်ဘဲနဲ့သူကကျင့်ထုံးကိုလည်းပြောင်းလဲလို့ရှင်တဲ့သဘောမျိုးပေါ့နော်ကျွန်တော်တို့အဲ့ဒါ layering လို့ခေါ်တဲ့အပိုင်းကိုတော့ဖြစ်သွားပါလိမ့်ဆရာ
ဆိုတော့သူကအဲကျင့်ထုံးပြဋ္ဌာန်းချက်အစ်စ် rules အစ်စ်ဒါမှမဟုတ်စီမင်းစည်းကမ်းအစ်စ်တွေကိုသူကထပ်ပြီးတော့ထည့်လိုက်တယ်ဒါပေမဲ့အရင်ဟာကိုလည်းမထိဘူးတော့တစ်ဖက်မှာကြတော့သူကဗီဒီယိုတုံးပိုင်ခွင့်ရှိတဲ့သူကရှိတဲ့အတွက်ကြောင့် तू ကမထိဘူး။နော်အဲ့ဒီလိုနည်းနဲ့ပြောင်းလဲသွားကြတာကိုတွေ့ရတယ်။အထူးသဖြင့်အဲ့ဒီလူတွေကစနစ်အဟောင်းကိုတဖြည်းဖြည်းဖြည့်ဆည်းသွားပြီးတော့စနစ်အစ်စ်ကိုဖန်ပြီးသွားကြတာမျိုးတွေ့ရတယ်။ဟုတ်။အဖြစ်ဆက်မှာဗီဒီယိုအာနာကတုံးပိုင်ခွင့်ကတော့ကြီးကြီးမားမားရှိနေမယ်။ institution ရဲ့အားလည်းကောင်းနေမယ်ဆိုရင် तू ကဘလူနီးနဲ့ကြောင်းနေတတ်ပါ
အဲ့လိုမျိုးကြတော့အဲတက်ပြတမျိုးဖြစ်တယ်သူကပြင်ပတက်ရမှုအခြေအနေပေါ်မှာမူတည်ပြီးတော့ဒီစီးမင်းစည်းကမ်းတွေအဖွဲ့ပြည်ညာကျင့်ထုံးစီးမင်းစည်းကမ်းတွေသူပြောင်းလဲလိုက်တယ်ပေါ့နော်သူကလည်းပြောင်းလဲနိုင်တဲ့ဘီလိုပါဝါလည်းရှိတယ်အဖွဲ့စည်းကလည်းအကောင်းဆုံးတစ်ခင်ဆိုဒီအခြေအနေနှစ်ရပေါ်မှာမူတည်ပြီးတော့သူပြောင်းလဲသွားတာကိုတွေ့ရပါတယ်ဆရာ
ဟုတ်ကဲ့ဆိုတော့ပြောတဲ့ဆရာဒီအခွင့်ရေးသမားဘလို့အခြေအနေမျိုးတွေမှာအခွင့်ရေးသမားတွေကကစားတတ်ကြတယ်
ဒီလိုအနာလေညောင်းနေနေတယ်ဒါပေမဲ့ပေါ့နော်အဖွဲ့စည်းကတော့အကောင်းမောင်းတဲ့ဖြစ်နေတဲ့အချိန်ပေါ့နော်အဖွဲ့စည်းဆိုင်ရာကျင့်ထုံးကတော့အကောင်းမောင်းတဲ့ဖြစ်နေပြီးတော့ဒီလိုပါဝါအင်အားနေနေတဲ့ခါမှာဒီကျင့်ထုံးတွေကသူကလိုတလိုဘာသာပြန်အနက်ဒိတ်ပဲကောက်ယူပြီးတော့သူတို့အကျိုးအတွက်ပြောင်းလဲသွားတဲ့ပုံစံမျိုးအဲ့လိုမျိုးတွေ့ရပါတယ
်ဟုတ်ကဲ့ဆရာမကြီးကျေးဇူးများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံ Macmaster U Tech သူမှာပါလူဝဲဒီကိုစူးစမ်းနေတဲ့စိုက်ဆရာမပေါ်တာအေးတတ်ဖြစ်ပါတယ်ကျွန်တော်တို့မှာသာမ
ဒါကတော့ဥတီမောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ပါရှင်။မကြာခင်မှာတော့တပတ်အတွင်းထိတ်တန်းရောက်ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြဖို့ရှိပါရဲ့ရှင်။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် UA Plex application ကို download ရယူပ
ါ VOA မြန်မာပိုင်းစီစဉ်တွေကိုကြီးစုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ကျမတို့အစီအစဉ်တွေကိုလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေတဲ့လူထုမိတ်ဆွေ24နာရီရုပ်သံအစီအစဉ်မှာလည်းကြီးစုအားပေးနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့တပတ်အတွင်းမြန်မာသတင်းတွေကိုအရင်ဆုံးစူးစီးတင်ပြမှာပါမြန်မာဆိုင်ရာဗြိတိန်တန်ယုံတာဝန်ခံပြောတဲ့မြန်မာနိုင်ငံကထွက်သွားရခြင်းအကြောင်းရင်းကမှန်မှန်ပါဘူးလို့မြန်မာစစ်ကောင်စီကညင်းလိုက်ပါတယ်။ရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့ Russia Nuclear Swan Corporation တို့ကြား Nuclear Swan အစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဆရဲဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြမှာပါရှင်။
Well, good afternoon. Thank you very, very much.
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေကြောင့်လူမောင်းခွင့်မှုအာဏာရရှိနေတယ်လို့တိုက်ဖြတ်ရေးမှာအားနည်းချက်တွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့နှစ်ပတ်လည်အစည်းအဝေးစာမှာဖော်ပြလိုက်ပါတယ်။စစ်အာဏာပိုင်တွေဟာဒီမိုကရေစီရဲ့လှလားသူတွေကိုဖိနှိပ်အရေးယူဖို့ဦးစားပေးလာတာကြောင့်လူမောင်းခွင့်မှုတိုက်ဖြတ်ရေးတိတိတသားကျဆင်းသွားတယ်လို့လည်းအစည်းအဝေးစာမှာဖော်ပြခဲ့တာ
ပါ။ Their governments have a state-sponsored policy.
မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလူမောင်းခွင့်မှုအငြင်းနဲ့ပတ်သက်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကဇူလိုင်လ16ရက်နေ့အစည်းအဝေးစာထုတ်ပြန်မှာပြောဆိုသွားတာပါမြန်မာနိုင်ငံမှာတော့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းမှုကြောင့်စစ်တပ်နဲ့ဒီမိုကရေစီရေလှလာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံတော်ဝါမှာပဋိပက္ခတွေပို့ပြီးတော့ကျယ်ပြန့်လာစေပြီးတိကရက်ကြောင့်လူပေါင်းသိန်းချီအိုးအိမ်စုံထွက်ပြေးကြတာကိုလည်းအစင်ခန်းစာမှာထောက်ပြထားပါတယ်။အဲ့ဒီလိုထွက်ပြေးရသူတွေထဲမှာအများအပြားဟာလည်းလူကုန်ကူးခံရမယ့်အနေနဲ့ရင်ဆိုင်နေရတယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။မြန်မာနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးအဆင့်သတ်မှတ်ချက်နဲ့ပြည့်မီအောင်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဖော်ပြပါတယ်။အမေရိကန်နိုင်ငံကြားရေးဌာနရဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအဝေးစာမှာမြန်မာနိုင်ငံကိုလူကုန်ကူးမှုအဆိုအဝါဆုံးအဆင့် Tier 3အဖြစ်ဆက်လက်သတ်မှတ်လိုက်တာကြောင့်မြန်မာနိုင်ငံအနိုင်ဆုံးအဆင့်သတ်မှတ်ခံရတာအခုဆိုရင်9နှစ်ဆက်တိုက်ရှိသွားပြီဖြစ်ပါတယ
်မြန်မာနိုင်ငံပအဝင်ပြည်ပနိုင်ငံတွေမှာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးမှုကိုဟန်တားနိုင်ဖို့ရည်ရွယ်တဲ့အမိန့်တရက်ကိုသမ္မတဂျိုးဘိုင်ဒန်ဇူလိုင်လ16ရက်နေ့မှာလက်မှတ်ထိုးအတည်ပြုလိုက်ပါတယ်သမ္မတအာဏာနဲ့ထုတ်ပြန်တဲ့အမေရိကန်အမေရိကန်နိုင်ငံသားတွေကိုဖမ်းဆီးတဲ့နိုင်ငံတွေအပေါ်အပြစ်ပေးအရေးယူနိုင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာ၊တရုတ်၊ရုရှား၊အီရန်၊မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဟာအမေရိကန်နိုင်ငံသားတွေမတရားဖမ်းဆီးခံရနိုင်တဲ့အနေရရှိတဲ့နိုင်ငံတွေအဖြစ်နဲ့လည်းအမေရိကန်ကသတ်မှတ်လိုက်တာပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံသားတည်င်းသမား ဒန်နီဖရန်စတာနဲ့ကိုနေတမောင်ခေါ်ကိုမောင်မောင်ထွေးတို့ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။နိုင်ငံရဲ့အခြားမှာလက်ရှိဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားအစီအတွက်ကိုတော့အစိုးရကထုတ်မပြောပေမဲ့စီးရီးယားမှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်သတင်းသမား James Foley ကိုအစွဲပြုနာမည်ပေးထားတဲ့ James W. Foley Legacy Foundation ကတော့နိုင်ငံပေါင်း18နိုင်ငံမှာအမေရိကန်60ကျော်ဖမ်းဆီးခံထားရတယ်လို့ပြောပါတယ်။ February လကတည်းကရုရှားမှာအဖမ်းခံရပြီးမူရင်းဆေးမှုနဲ့တရားရင်ဆိုင်နေရတဲ့အမေရိကန်မျိုးသမီးဘတ်စကတ်ဘောအဖွဲ့ကနာမည်ကျော် Britney Griner အပါအဝင်နိုင်ငံရဲ့ခြားမှာပြန်ပြီးဆွဲခံရသူတွေဖမ်းဆီးခံရသူတွေရဲ့မိသားစုတွေဘက်ကဖိအားပေးမှုတိုးလာနေချိန်မှာပဲသမရအမိန့်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဟာပြီးခဲ့တဲ့နှစ်ပြည်ရင်းပြည်ပဖြစ်အားမျိုးစုံကြောင့်ကျဆင်းသွားခဲ့တဲ့အခြေအနေကလည်းပြန်လည်နလန်ထူပေါ်နှောင့်နေနေတယ်လို့ကမ္ဘာဘဏ်ကဇူလိုင်လ23ရက်နေ့ကထုတ်ပြန်တဲ့မြန်မာစီးပွားရေးစောင့်ကြည့်လေ့လာမှုအစီအခါစာမှာဖော်ပြပါရတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စုစုပေါင်းပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2019ခုနှစ်ကနေနှိုင်းယှဉ်ရင်း73ရာခိုင်နှုန်းနှိမ့်ကျသွားဖို့ရှိတယ်လို့လည်းကမ္ဘာဘဏ်ကခန့်မှန်းထားပါရတယ်။မြန်မာနိုင်ငံလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲနွမ်းပါတဲ့အခြေအနေတမတ်ချက်အောက်ကိုရောက်နေပြီးတော့ဆင်းရဲနွမ်းပါမှုအခြေအနေရော့ကြရေးဆယ်စုနှစ်တစ်ခုစာကြိုးပမ်းချက်တွေနောက်ပြန်လှည့်သွားခဲ့တယ်လို့လည်းအစိုးရခန်းစားကထောက်ပြရေးသားထားပါတယ်။ပြင်တစ်တူတောင်စွမ်းအင်ကုမ္ပဏီကြီးအပါအဝင်နိုင်ငံတွင်းကပြည်ပရင်းနှီးမြှုပ်နှံမှုတချို့ရုပ်သိမ်းနေသလိုနိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေကြားကြက်ငွေတန်ဖိုးကျဆင်းပြီးတော့ငွေလဲနှုန်းမတည်ငြိမ်မှုတွေရင်ဆိုင်နေရချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ကမ္ဘာဘဏ်ရဲ့အစီရင်ခံစာထွက်ပေါ်လာတာပါနိုင်ငံခြားငွေရှာပါတာကိုကာကွယ်ဖို့မြန်မာနိုင်ငံဗဟိုဘဏ်ကနှီးမြှုပ်ဆောင်နဲ့ကြိုးပမ်းနေပေမဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့ကြက်ငွေတန်ဖိုးထိုးကျနေတဲ့အခြေအနေကနေပြန်အဖက်ဆဲဖို့အခက်အခဲတွေအများကြီးရှိနေတယ်ဆိုပြီးစီးပွားရေးသုံးသပ်သူတွေကရှုံ့ပြန်ပါတယ်ပြည်ကြက်ရဲ့ပိုင်းကပဲပြပချင်းငွေကိုယူထားတဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့လက်တလုံးမှာချင်းငွေပြတ်မဆက်သေးပဲနဲ့ခိတဆိုင်းငံ့ထားဖို့မြန်မာဘဟုဘဏ်ကပြည်တွင်းပုဂ္ဂလိကဘဏ်တွေကိုညွှန်ကြားချက်ထုတ်ခဲ့တာကြောင့်နိုင်ငံတကာနဲ့ဆက်သွယ်လုပ်ငန်းရေးမှာအချက်အတဲတွေပို့ပြီးတော့ကြီးထွားလာနေတယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောပါတယ
်။ပြင်သစ် Total စွမ်းအင်ကုမ္ပဏီကြီးရဲ့ရင်းနှီးမြှုပ်နှံမှုတွေဟာဇူလိုင်20ရက်နေ့မှာပဲမြန်မာနိုင်ငံကနေပြန်လည်ရုပ်သိမ်းသွားပါပြီ။မြန်မာရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်အရရန်နာတန်ငွေပိုင်လိုင်းစီမံကိန်းကနေရင်းနှီးမြှုပ်နှံမှုရုပ်သိမ်းမယ်ဆိုပြီးပြည်သက်ပိုင် Total နဲ့ American Pacific Chevron ကပြီးခဲ့တဲ့ဇန်နဝါရီလကကြေညာအတည်ပေးခဲ့ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေနဲ့တရားဥပဒေစိုးမိုးရေးဆိုးဝါးလာတာကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။သူတို့ရဲ့ပိုင်ဆိုင်မှုအရရဲ့အတွက်နစ်နာမှုတောင်းဆိုတာလည်းမလုပ်တော့ဘူးလို့ Total ကုမ္ပဏီကအဲဒီတုန်းကပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်မှာမြန်မာစစ်တပ်ရဲ့အဓိကနိုင်ငံခြားဝင်ငွေလမ်းကြောင်းတွေဖျက်တောက်ဖို့လူခွင့်ရေးဖွဲ့တွေကဖိအားပေးတာမှာတိုတက်ကုမ္ပဏီလည်းဖိအားပေးခံခဲ့ရပါတယ်။ဒီတဘာဝတန်ငွေလုပ်ငန်းကနေမြန်မာအတွက်နိုင်ငံခြားဝင်ငွေအများဆုံးအဖြစ်တစ်နှစ်ကိုဒေါ်လာတန်1000ကျော်ရစေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Oridu ဖုန်းကုမ္ပဏီကလည်းသူ့လုပ်ငန်းတွေကိုရုပ်သိမ်းဖို့ဆွေးနွေးနေပြီးဆိုပြီးတည်ရင်းမြင့်နှစ်ခုကိုကိုးကားလို့ Writer သတင်းတရမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ဆက်သွယ်ရေးလုပ်ငန်းကိုရောင်းချဖို့ရည်ရွယ်ကြောင်းစက်သွေးဝင်ကြီးဌာနကို Oridu ကအကြောင်းကြားခဲ့တယ်လို့လည်းသတင်းအရေးမြစ်တွေကပြောပါရယ်ကာတာနိုင်ငံဒိုဟာမြို့အခြေစိုက် Oridu ကုမ္ပဏီဟာမြန်မာနိုင်ငံမှာတတိယအကြီးဆုံးဖုန်းကုမ္ပဏီဖြစ်ပြီးအာဏာမသိမ်းခင်2020တုန်းကတုံးဆွဲသူ15သန်းဝန်းကျင်ရှိခဲ့ပါရယ်အာဏာသိမ်းပြီးတဲ့နောက်မှာတော့2022ခုနှစ်မှာ Oridu ကိုတုံးဆွဲသူ6သန်းရှိပြီးဝင်ငွေအမေရိကန်ဒေါ်လာတန်း330ရှိခဲ့တယ်လို့ထုတ်ပြန်ထားတာပါOridu ကုမ္ပဏီကိုဝယ်ယူဖို့လားလာရှိတဲ့သူတွေထဲမှာရွှေတန်လွင်ဥကြော်ဝင်ပိုင်တဲ့ Skynet နဲ့စင်ကာပူခြေစိုက် Yan Investment Group တို့ပါဝင်ကြပါတယ်။ဝယ်ယူဖို့စိတ်ဝင်စားကြတဲ့အဖွဲ့၃ဘွဲနဲ့စကားပြောနေတာနောက်ဆုံးအဆင့်ကိုမရောက်သေးဘူးလို့သတင်းအရေးမြစ်တွေအရသိရပါတယ်။ Telenor ကုမ္ပဏီထွက်သွားပြီးတဲ့နောက်ဆက်သွယ်ရေးနယ်ပယ်မှာ Oridu ဟာအများစုနိုင်ငံခြားပိုင်နောက်ဆုံးကုမ္ပဏီလည်းဖြစ်ပါတယ်။ Telenor ကုမ္ပဏီကိုတော့ရွှေပြိုင်းဖြူကုမ္ပဏီနဲ့လက်ဗနွန်ခြေဆိုင် M1 ယင်းနှိမ့်နှံမှုကုမ္ပဏီတို့ကဝယ်ယူခဲ့ကြပါတယ
်2023ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံဒေသအတော်များများမှာတိုက်ပွဲတွေမပြတ်ပေါ်ပေါက်နေပြီးတိုက်ပွဲကြားကမီးလောင်ပြာကျခဲ့ရတဲ့ခြေရော်ရောမြေမြုပ်မိုင်းတွေနေမိပြီးတော့အတိဒုက္ခရောက်ရတဲ့ပြည်သူတွေပိုတိုးလာသလိုအိုးအိမ်ဆွန့်ပြီးတော့နေရာဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေကြပါစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်မြန်မာနိုင်ငံဒေသအတော်များများကဆန္ဒပြလူငယ်တွေဟာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ကောင်စီကိုလက်နက်ဆွဲကိုင်းတော်လာနေကြတာပါ ချင်းပြည်နယ်ဖလန်ဟာခါတခြားမှာလဲစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကြားဆန္ဒရကြတိုက်ပွဲတွေဖြစ်ခဲ့ပြီးတော့ဒေသခံ2000နီးပါးနဲ့အိမ်စွန့်ထွက်ပြေးနေရတာပါ။တိုက်ပွဲအခြေအနေတည်ငြိမ်စပြီလို့ရွာသူရွာသားတချို့ရွာထဲပြန်ဝင်လာကြပေမဲ့လဲရွာလုံးကျွတ်နီးပါးမီးရှို့ခံရတဲ့အခြေအနေကြောင့်ခက်ခဲတွေရှိနေတာပါ။တခါစီရင်တင်းမာနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာလဲစစ်ကောင်စီတပ်နဲ့ KNA ကြား10ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကံမြို့နယ်ထဲမှာလဲစီရင်တင်းမာမှုတွေရှိနေတာကြောင့်ဒေသခံတို့ဘေးလွတ်ရာတင်းရှောင်နေရပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းထဲမှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့နှစ်ဖက်အပြန်အလှန်ပစ်ခတ်ပြီးတော့တိုက်ပွဲမပြတ်ပေါ်ပေါက်နေပါတယ်။ကြားပြည်နယ်ဖက်မှာလဲစစ်ကောင်စီကမြင်းမြုံမိုင်းအုံပြုမှုတွေများလာပြီးတော့ဒီမိုင်းတွေကြောင့်ပဲအရသာပြည်သူတွေထိခိုက်ဒေဆုံနေရတာပါ။မြေမြုပ်မိုင်းကြောင်ထိခိုက်ခဲ့ရတဲ့ပြည်သူ50ဝန်းကျင်ရှိတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။စစ်ရှောင်ပြည်သူတယောက်ကလည်းသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ကျမတို့အချိန်ကလေးအခုချိန်ထိရွာပြန်လာလို့မရတော့စစ်ရှောင်တဲ့နေရာမှာပဲရှိနေရတယ်။ကျမတို့ရွာမပြန်နိုင်တာစစ်သားတွေကရွာကိုသူတို့ကအမှန်တည်းကြားရလေကျမအမှန်နေကြတော့ကျမတို့ကပြန်လာလို့မရတော့ဒီရွာဘေးပပလဲတွေနဲ့သူတို့မိုင်းတွေထောင်ထားတယ်အဲ့လိုမျိုးလဲပြောတာလဲကြားရတာပေါ့နော်။အဲ့ဒါရောလေသူတို့လည်းရှိနေခါကြတော့ကိုကလည်းရွာပြန်လို့လည်းမဖြစ်မိုင်းကြောက်ရတာတစ်ဖက်နဲ့တိုက်ပွဲလည်းခဏခဏပြင်းနေရတယ်ဆမအဲ့မှာလည်းပြင်းနေတုံးပဲအခုထိအချိန်ထိပဲ
မိုင်းနေမိလို့ပွဲချင်းပြီးတိတ်ဆုံးသွားတာလည်းရှိသလိုထိခိုက်တံအားရပြီးတော့စေကုသခံနေရင်ဆုံးသွားတာလည်းရှိပါတယ်တိုက်ပွဲဖြစ်နေတဲ့ကြားပြည်နယ်တွင်ကစစ်ကောင်စီဖက်မြေမြုံမိုင်းအများအပြားအုံပြနေတာဟာစစ်ရဲစခုံးမှုမြောက်တယ်လို့ Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဇူလိုင်လ20ရက်နေ့ကထုတ်ပြန်ပါတယ်ကြားပြည်နယ်တွင်လူနေအိမ်တွေလှည့်ခွင်းတွေနဲ့ခရိယံဖျားကြောင်းတွေပါမချမ်းမိုင်းထောင်ထားတာကိုကိုရိုင်းကြုံခွေရသူ40ကျော်ကို AI ကတွေးဆမေးမြန်းခဲ့တာဖြစ်ပါတယ်
။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်အာဇာနည်နေ့ထိမ့်မတ်နိုင်ငံတော်အခမ်းအနားကိုရန်ကုန်အာဇာနည်ပိတ်မှန်မှာစစ်ကောင်စီကကြီးမှုကျင်းပခဲ့တာမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်တို့တက်ရောက်ခြင်းမရှိခဲ့ပါဘူး။ဗိုလ်ချုပ်အောင်ဆန်းနဲ့ဥပဝင်းမိသားစုတွေကိုစားကနားကျင်းပါရေးကော်မတီဝင်တွေကလွမ်းသူပန်းကွေချခဲ့ကြပါတယ်အာဇာနည်ခေါင်းဆောင်ကြီးတွေကိုမမေ့သလိုတိုင်းရင်းသားလူမျိုးသီးသီးရဲ့အာဇာနည်ခေါင်းဆောင်တွေကိုပါအတိအမှတ်ပြုတဲ့ရည်ရွယ်ချက်နဲ့လူမျိုးကြီးဟွာရတိုက်ဖြတ်ကြအာဇာနည်ဟာကိုယ်ဥမကားဆိုတဲ့စာရန်ကင်ဆောင်ပြီးရန်ကုန်မြို့မှာတက်ကြွလှွှာသူတွေကလျှက်တစ်ပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အပြင်တခြားနယ်မြေတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့တိုင်းရင်းသားဒေသတွေမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ကြတာပါရန်ကုန်မြို့လမ်းဆောင်လမ်းကွာနေရာတော်တော်များများမှာစစ်ကောင်စီကလုံခြုံရေးတင်းကျပ်ပိတ်ဆို့ထားပြီးစစ်ဆေးမှုတချို့ရှိနေပေမဲ့တကြွလှုပ်ရှားသူတွေဘက်ကရတဲ့နည်းနဲ့လျှက်တစ်ပြက်ဆန္ဒပြခဲ့ကြတာပါစစ်ကောင်စီကဦးစီးရန်ကုန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့စစ်ကောင်စီဘက်ကဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်ဦးဆောင်တက်ရောက်ပါတယ်ရန်ကုန်မြို့ပေါ်မှာတော့အာဇာနည်ခေါင်းဆောင်တွေကြာဆုံးတဲ့မနက်ပိုင်းအချိန်မှာအုပ်အော်ဆွဲပြီးတွာလာတဲ့ရင်းတချို့ဟွန်းတီးတာနေတချို့အလံတိုင်တဝက်လွှင့်ထူတာတွေရှိခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့ရန်ကုန်မှာရှိတဲ့ဗိုလ်ချုပ်အောင်ဆန်းပြလိုက်ကိုများပြည်သူအတွက်ဖွင့်လှစ်ပေးခဲ့ပေမဲ့လာရောက်သူတော့တိတ်များများဆဆမရှိခဲ့ပါဘူး။မန္တလေးမြို့မှာလည်းမြို့ရဲအသွာလာများတဲ့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးရာတွေရှိခဲ့ပါတယ်။
ဆက်လက်ပြီးတော့တပတ်တွင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်းစင်ကပြောပြမှာပါရှင်။
ယူကရိန်းခွဲထွက်ပြည်နယ်တွေကိုပြန်သိမ်းဖို့စစ်တိုက်နေရတာလို့အရင်တုန်းကပြောခဲ့တဲ့ရုရှားကအခုအရှိဒွန်ဘတ်ဒေသကိုကျော်လွန်ပြီးတော့တိုက်ခိုက်ဖို့ရည်ရွယ်တဲ့အကြောင်းရုရှားစစ်တပ်ကပြောပါတယ်။ဒီလိုရုရှားဘက်ကတိုးမြင့်တိုက်ခိုက်မှုတွေလုပ်ရတဲ့အကြောင်းရင်းဟာယူကရိန်းရုရှားကိုတိုက်ဖို့အမေရိကန်နဲ့ NATO မဟာမိတ်တွေကလက်နက်တွေထောက်ပံ့ပေးနေလို့ဆိုပြီးတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့ကဇူလိုင်လ20ရက်နေ့မှာပြောပါတယ်။ယူကရိန်းမြို့တော်ကိုသိမ်းပိုက်မဲ့ရုရှားတပ်တွေရဲ့ထိုးစစ်ဆင်မှုမအောင်မြင်တဲ့နောက်ပိုင်းအခုတာဝေးပစ်ရော့ကတ်တွေအသုံးပြီးတော့အထူးစစ်စင်ရေးအဖြစ်ယူကရိန်းတောင်နဲ့အရှေ့ပိုင်းကိုတိုးချဲ့ထိန်းချုပ်ဖို့ရုရှားတပ်တွေကလှုပ်ဆောင်နေပါတယ်။ဒီတော့အတွက်မှာပဲယူကရိန်းသမ္မတကတော့အိုလန်နာဇလန်စကာကအမေရိကန်ပြည်အောင်စုကိုရောက်ရှိနေပြီးတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုခုခံနိုင်အောင်ယူကရိန်းကိုလေကြောင်းကာကွယ်စနစ်ကူညီထောက်ပံ့ပေးဖို့ကြံကြားခဲ့ပါတယ်။
Вы допомагаете нам дуже потужно.
တပ်ဖြတ်ခံခဲ့ရသူတွေ၊ခြေလက်အင်္ဂါဆုံးရှုံးခဲ့ရသူတွေ၊ရှည်တန်းရောက်နေတဲ့မိသားစုတွေရဲ့အိမ်အပြတ်လမ်းကိုစောင့်မျှော်နေရတဲ့အသက်မသေးကြံရှိနေသေးသူတွေအားလုံးသူတို့အားလုံးကိုစားယူကရိန်းကိုလက်နက်တွေပေးဖို့ပန်ကြားလိုတဲ့အကြောင်းနဲ့ဘရောမှမတောင်းဆိုခြင်းခဲ့တဲ့အရာတွေကိုတောင်းဆိုနေရတာပါဆိုပြီးတော့ American လူတော်မှခံစားချက်အပြည့်နဲ့ယူကရိန်းသမ္မတကတော်ဇလန်စကာကပြောဆိုသွားပါတယ်။ယူကရိန်းသမ္မတကတော်ဇလန်စကာကအမေရိကန်ပြည်အရရောက်ရှိနေခြင်းအတွင်း American သမ္မတဂျိုးဘိုင်ဒန်သမ္မတကတော်ဂျိုးဘိုင်ဒန်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့နဲ့တွေ့ဆုံခဲ့ပါတယ်။ ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီသတင်းပတ်တွင်မှာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးတော့အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့တူရကီသမ္မတရီဆက်တီရဲ့အာဒဝန်နုနဲ့တွေ့ဆုံခဲ့ပါတယ်။ဒေတာတွင်အီရန်ရဲ့အဓိကပြိုင်ဘက်တွေဖြစ်ကြတဲ့အစ်စရီနဲ့ဆော်ဒီအာရေဗျားနိုင်ငံတွေစီကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်တွားခဲ့ပြီးတဲ့နောက်ပိုင်းရုရှားသမ္မတပူတင်ကလည်းအီရန်နိုင်ငံကိုတွားခဲ့တာပါ။ယူကရိန်းနိုင်ငံကကောက်နှံတွေပြလည်နဲ့စိတ်ကန်းကနေကမ္ဘာနိုင်ငံတွေစီကိုတည်ယူတင်ပို့နိုင်ဖို့မှာရုရှားနိုင်ငံကနေဆောင်ရွက်ပေးဖို့အသင့်ရှိတဲ့အကြောင်းဒါမှမဟုတ်အနောက်နိုင်ငံတွေဘက်ကလည်းရုရှားကောက်နှံတင်ပို့မှုကိုပိတ်ဆို့ရေးယူထားတာတွေကိုရုံသိမ်းပေးရမယ်ဆိုပြီးတော့တူရကီသမ္မတရီဆက်တီရဲ့အာဒိုဝန်နဲ့တွေ့ဆုံအပြီးမှာရုရှားသမ္မတပူတင်ကပြောပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တာကြောင့်ယူကရိန်းရဲ့ကုန်သွယ်မှုကိုပြတ်တောက်ရပ်ဆိုင်းသွားစီသလိုကမ္ဘာလုံးဆိုင်ရာအစားအသောက်ထောက်ပံ့တင်ပို့မှုတွေကိုလည်းထိခိုက်စေတာပါဒါကြောင့်လည်းကုလသမဂ္ဂကပါကြားဝင်ဖြည့်ရှင်းပြီးတော့ကောက်နှံတွေတင်ပို့မှုပြန်ပြီးတော့လှုပ်ဆောင်နိုင်ရေးကြိုးပမ်းနေတာပါအီရန်ခီးစင်ဟာယူကရိန်းစစ်ပွဲစတင်ပြီး9လအတွင်းသမ္မတပူတင်ရဲ့ဒုတိယမြောက်ပြပခီးစင်ဖြစ်ပါတယ်ဒီတော့တွင်ထွက်ပေါ်နေတဲ့သမ္မတပူတင်နေမကောင်းဘူးဆိုတဲ့တဲ့မှန်မှန်ကန်တဲ့အကြောင်းရုရှားသမ္မတရုံးပြောခွင့်ရဒမီထရီပက်စကော့ဖ်ကဇူလိုင်လ27ရက်နေ့မှာပြန်ပြီးတော့ဖြည့်ရှင်းထားပါတယ်ဇူလိုင်လ20ရက်နေ့အများရှိထွက်ချိန်မှာသမ္မတပူတင်ချောင်းဆိုးခဲ့ပြီးတော့အရန်ပူတဲ့အီရန်ခီးစင်ကအပြန်မှာသမ္မတပူတင်နည်းနည်းအေးမိနေတဲ့အကြောင်း Interfax သတင်း Agency ကရေးသားခဲ့တာပါဒီသတင်းပတ်တွင်လွှတ်တော်ကရွေးချယ်ခဲ့တဲ့ဝန်ကြီးချုပ်ဟာ Rinel Wickremasinghe တီဗီလင်ကသမရအဖြစ်ရာထူးတာဝန်ယူဖို့ကြံသစ္စာတင်ဆိုခဲ့ပါတယ်။သမရဟာ Gotabaya Rajapaksa နိုင်ငံတွေကနေထွက်ပြေးပြီးတော့ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်အသက်83နှစ်အရွယ် Rinel Wickremasinghe ကသမရတည်ဖြစ်လာတာပါ။သူဟာဝန်ကြီးချုပ်အဖြစ်6ကြိမ်တာဝန်ယူခဲ့ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကသမရဟာ Rajapaksa နိုင်ငံကနေပြည်ပကိုထွက်သွားပြီးတဲ့နောက်ယာယီသမရအဖြစ်တာဝန်ယူခဲ့ပါတယ်။ဒီလိုငါနိုင်ငံမှာနိုင်ငံကောင်ဆောင်တွေစီမံမှုညံ့ဖျင်းလို့ဖြစ်ရတာဆိုတော့စီးပွားပြက်ကက်ဆိုင်နေခြင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုတဲ့စကားပြဝေတွေလှနေချီပြီးတော့ပေါ်ပေါက်နေတာပါတချိန်ထဲမှာပဲသမရဝီခရာမက်စင်ဟင်ကသမရဟောင်းရာဂျာပါက်ဆာမီတာဆုနဲ့နှိဆက်သူအဖြစ်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပြီးတော့သူသမရဖြစ်တာကိုသဘောမကျလို့ကန့်ကွက်ဆန္ဒပြသူတွေလည်းရှိနေပါတယ်မဲကန်ပြောင်စုမှာကိုဗစ်ကူးစက်ခံရသူဥယျာဉ်စုစုပေါင်းတန်90နီးပါးရှိသွားပြီဖြစ်ပြီးတော့လက်တလောကူးစက်ခံရသူအားလုံးရဲ့65ရာခိုင်နှုန်းဟာကူးစက်မြန် Omicron ဗီဇမျိုးကွဲ Coronavirus BA5 ကြောင့်ဖြစ်ပြီးတော့16ရာခိုင်နှုန်းက BA4 ကြောင့်ဖြစ်တဲ့အကြောင်းနောက်ဆုံးရချက်လက်ဒီမှာဖော်ပြထားပါတယ်။ဥရောပမှာလည်းကိုဗစ်ဆိုင်ရာကန့်သတ်ချက်တွေဖြေလျှော့လိုက်တဲ့အချိန်ကူးစက်မြန် BA4 နဲ့ 5 ပြန့်နှံ့မှုကြောင့်နောက်တစ်တုပ်ကိုဗစ်ကူးစက်မှုတွေတကြောပြန်တိုးလာနေပါတယ်။ဥရောပကကိုဗစ်ကူးစက်မှုအသစ်အားလုံးရဲ့80ရာခိုင်နှုန်းဟာ Omicron စင်ကဲဗီဇမျိုးကွဲ Coronavirus ကြောင့်ဖြစ်ပါလေ။လုံခဲ့တဲ့တဲ့ပတ်အတွင်းဥရောပနိုင်ငံ53ခုမှာကိုဗစ်ကူးစက်လူနာအသက်3000နီးပါးရှိပြီးတော့တပတ်ကလူ3000လောက်သေဆုံးနေရတဲ့အကြောင်း WHO စီးရင်မှာဖော်ပြထားပါတယ်။ကာကွယ်ဆေးထိုးထားပေမဲ့လည်း BA4 နဲ့ 5 Omicron မျိုးကွဲတွေကူးစက်ခံရနိုင်ပါလေ။ဒါပေမဲ့လည်း Alpha နဲ့ Delta ကိုဗစ်မျိုးကွဲတုန်းကလောက်ရောဂါလက္ခဏာမပြင်းထန်ဘူးလို့ကူးစက်ခံရပြီးသူတွေကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းမှာဆေးရုံတက်ရသူနဲ့သေဆုံးသူဥယျာဉ်တိုးလာနိုင်တဲ့အကြောင်းကိုဗစ်ဆိုင်ရာကျန်းမာရေးပညာရှင်တွေကသုံးသပ်ပါတယ်။ကိုဗစ်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အများသုံးနေရာတွေမှာမဖြစ်မနေနှာခေါင်းဆီးတက်ချဖို့နဲ့လူစုလူဝေးမလုံခြုံဖို့စတဲ့ကိုဗစ်ဆိုင်ရာစည်းကမ်းတွေကိုနိုင်ငံဆွေးရတွေအနေနဲ့ပြန်ချဖို့လည်း WHO ကတိုက်တွန်းထားပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကိုဗစ်ကူးစက်မှုအသစ်တရက်ထဲမှာ3000ကျော်သွားပြီးတော့စံချိန်တွေမြင့်တက်ခဲ့ပါတယ်။ဒါပေမဲ့ရောဂါပြင်းထန်သူနဲ့သေဆုံးသူဥယျာဉ်နှဲနေသေးပေမဲ့လည်းနောက်သတင်းပတ်တွေအတွင်းမှာများလာနိုင်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်တရုတ်နိုင်ငံမှာတော့ဇူလိုင်လ21ရက်နေ့တရက်ထဲမှာတွင်ပြည်တွင်းကိုဗစ်လူနာသစ် 148 ယောက်နဲ့ပြည်ပကလာတဲ့ကူးစက်ခံရသူ52ယောက်ရှိတဲ့အကြောင်းအစိုးရရဲ့နိုင်စင်ချက်လက်ဒီမှာဖော်ပြထားပါတယ်ဒီထဲကအယောက်80လောက်မှာရောဂါလက္ခဏာမပြဘဲနဲ့ကိုဗစ်ပိုးရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံရှန်ဟိုင်းနဲ့မြို့ကြီးတော်တော်များများမှာတန်းနေချီတဲ့လူတွေကိုရောဂါရှိမရှိစစ်ဆေးတာတမမဟုတ်လည်းအပြင်မထွက်ရပိတ်ပင်ထားတဲ့အသစ်ထပ်တိုးပြီးတော့လှုပ်ဆောင်နေပါတယ်ဒီနေ့ကိုဗစ်လူနာဖျက်များအယောက်300လောက်ကိုတွေ့နေရတာပါရောဂါထိန်းချုပ်ရေးမှာကိုဗစ်လုံးဝရှိစရာ zero covid မူဝါဒကိုအပြင်းထန်ကျင့်သုံးကြတာကြောင့်လေအာရှဒေသတခြားနေရာတွေနဲ့ရှင်ရင်တရုတ်နိုင်ငံမှာကူးစက်မှုနှုန်းကတိတိတသာယိုနေနေကြတာပါတရုတ်နိုင်ငံရဲ့စီးပွားရေးဟာအပြင်းမထွက်ရကန့်သတ်ချက်တွေကြောင့်စက်မှုထုတ်ကုန်နဲ့ဝယ်လိုအားတွေကျဆင်းပြီးတော့ဒုတိယ3လပတ်အတွင်းစီးပွားရေးတိုးတက်မှုအကြီးကျယ်လျော့ကျသွားခဲ့ပါတယ်အခု covid ကူးစက်ပြန့်ပွားမှုတွေပုံမှန်ဆက်ပြီးတော့တိုးနေပြီးတော့ပြည်ပညာတွေလည်းထက်လုံမဲ့ဆိုရင်ကမ္ဘာဒုတိယအကြီးဆုံးတရုတ်စီးပွားရေးအပေါ်မှာနောက်ထပ်ပြားပေးမှုတွေရှိလာနိုင်တဲ့အကြောင်းအကဲခတ်တွေကသုံးသပ်ကြပါသည် အပြင်မထွက်ရကန့်သက်ချက်တွေရုပ်သိမ်းစာစီးပွားရေးပြန်ပြီးတော့နလန်ထူဖို့အားယူနေတယ်။ရှန်ဟိုင်းမြို့ကြီးမှာဂျိုကြားဂျိုကြားကူးစက်မှုတွေရှိနေစေဖြစ်ပြီးတော့ခရိုင်16ခုမှာလူတွေအများပြားအဆုလိုက်ပြုံလိုက်ရောဂါရှိမရှိစစ်ဆေးဖို့ကိုတရုတ်အာဏာပိုင်တွေကဒီသင်းပတ်အစားတုံးကပြင်ဆင်နေကြတာပါ။ပြည်ထောင်စုပြည်သက်အပါဝင်ဥရောပနေရာတော်တော်များများမှာစံချိန်တဲ့အပူလိုင်းတံကိုရင်ဆိုင်နေရပါတယ်။ပြည်ထောင်မှာအပူချိန်40ဒီဂရီစီနေကွေထီမြင့်တက်ခဲ့ပြီးတော့ပြည်သက်မှာလည်းအပူချိန်မြင့်တက်နေရပါ။အပူချိန်ကြောင့်ကရီးနိုင်ငံအေသင်မြို့အပါဝင်မြို့ကြီးတွေနဲ့အနီးတစ်ဝိုက်တောမီးတွေလည်းလောင်ကျန်းခဲ့တာကြောင့်ရာထူးချီတဲ့ဒေသခံတွေဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။လေပြင်းတွေတိုက်ခတ်တာကြောင့်လည်းမိငိမ့်တက်နေတဲ့မိသက်သမားတွေအခက်အခဲတွေကြုံခဲ့ရပါတယ်။ဆွေနိုင်ငံအနောက်မြောက်ပိုင်းဇာမိုရာပြည်နယ်မှာလည်းဒီသင်းပတ်အစအထိတောမီးတွေဆက်ပြီးတော့လောင်နေခဲ့တာပါ။ဒီသင်းဘက်ထဲမှာစပိန်နဲ့ပေါ်တူဂီမှာအပူချိန်မြင့်တက်တာနဲ့ဆက်နွယ်တဲ့တည်ဆုံးမှု950ကျော်ရှိတဲ့အကြောင်း AP သတင်းမှာဖော်ပြထားပါတယ်။အခုလိုစံချိန်တင်အပူချိန်မြင့်တက်လာတာဟာဥတုရသီဖောက်ပြန်မှုပို့ပြီးတော့လင်းလင်းမြန်မြန်တိုးလာနေတဲ့အခြေအနေဖြစ်တဲ့အကြောင်းကြံကြေသူတွေကသတိပေးနေကြပါတယ်။မေဂန်ပြောင်စုအထူးသဖြင့်အနောက်လေပိုင်းကမြို့တွေမှာစံချိန်တင်ပူပြင်းနေတဲ့အခြေအနေမှာပဲဥတုရသီပြောင်းလဲမှုတိုက်ဖြစ်ရေးလှုပ်ဆောင်မဲ့အစီအစဉ်တစ်ခုမြန်ကန်သမ္မတဂျိုးဘိုက်ဒန်ကဒီသင်းဘက်လဲမှာကြီးညာခဲ့ပါလေ။
Climate change is literally an existential.
ဥတုရသီပြောင်းလဲမှုဟာအမေရိကန်နဲ့တကမ္ဘာလုံးအတွက်စိုးရိမ်ရတဲ့ဘေးအန္တရာယ်ဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်ပြီးတော့ AAP Center တွေတိုးချဲ့ဆောက်လုပ်ဖို့ရေမုံငွေအသစ်ပေးမယ့်အကြောင်းပြင်ရေနံအထွက်များတဲ့မက္ဆီကိုပင်လယ်ကွင်းမှာကမ်းလွန်လေအားစီမံကိန်းတွေလှုပ်ဆောင်ဖို့တွန်းအားပေးသွားမယ့်အကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။မင်းခင်နဲ့ကမ္ဘာတဝန်းမျိုးတွေမှာတောမီးတွေလောင်အပူလိုင်းဖြတ်စံချိန်တင်ပူပြင်းနေပေမဲ့လေသမ္မတဘိုင်ဒန်ကတော့နိုင်ငံတော်အရေးပေါ်ခြေအနေဖြစ်ကြီးညာသွားတာမရှိသေးပါဘူးရှင်။
ဒါကတော့မဲအီတန်စင်ကတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြခဲ့တာပါ။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင
်။ယူကရိန်းဂျုံပြောင်းနှံစားသီးနှံပြန်တင်ပို့ခွင့်ရုရှားနဲ့သဘောတူချက်ရပြီမှာပဲတင်ပို့တဲ့စစ်ကမ်းကိုရုရှားကတိုက်ခိုက်လိုက်ပါတယ်။ကမ္ဘာကြုံတင်ပို့ဆုံးဆယ်နိုင်ငံထဲမှာပါတဲ့ယူကရိန်းကဒီပို့ကုန်တွေတင်ပို့တဲ့အိုဒီဆာပင်လယ်နဲ့စစ်ကမ်းကိုရုရှားဝေထိန်ဒုံးကျည်တွေနဲ့ဒီနေ့ပြတ်ခတ်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာကိုဗစ်ဖြစ်ခဲ့ပြီးမဲ့သူ့စီးပွားရေးထိတန်းအကြံပေးတွေနဲ့အွန်လိုင်းကနေတဆင့်မနေ့ကဆွေးနွေးခဲ့ပါတယ်။တနေ့ကပဲသူ့မှာကိုဗစ်ရောဂါတွေ့ခဲ့တယ်လို့ကြေညာပြီးအင်မတန်ပျော့တဲ့လက္ခဏာပဲခံစားရတယ်လို့သမ္မတအင်ပီတော်ကကြေညာခဲ့ပါတယ်။တက်စီဈေးနှုန်းကျစေဖို့မနေ့ကအစည်းအဝေးနဲ့ဆွေးနွေးခဲ့ကြရမှာသမ္မတဘိုင်ဒန်ရဲ့အသံအနေငယ်ကွဲနေပြီးတစ်ခါတခါချောင်းဆိုးခဲ့ပေမဲ့သမ္မတကတော့သူအများကြီးကိုအပြားချသက်သာနေပါပြီလို့ပြောခဲ့ပါတယ်။မြမကူလူမျိုးတုံးတက်ဖြတ်မှုဆွဲခြင်းနဲ့ ICJ ကလက်ခံကြနာမယ်ပေါ့မြမစစ်ကောင်စီကစိတ်ပြတ်ပေမဲ့ဆက်ရင်ဆိုင်သွားမှာပါလို့ပြောလိုက်ပါတယ်။မြမကူဂမ်ဘီယာကအခုလိုတရားစွဲချက်တင်လာတာကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကလက်ခံကြားနာနိုင်ခွင့်ရှိတယ်လို့မနေ့ကဆုံးဖြတ်ပြီးအပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကစိတ်ပြတ်မိတယ်လို့ထုတ်ပြန်လိုက်ချိန်မှာမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဆက်ခုခံခြေပသွားမှာပါလို့ VOA ကိုဒီနေ့ပြောလိုက်ပါတယ်။ Monkey Pox မြောက်ကျောက်ရောဂါပိုပြန့်လာတာကိုကမ္ဘာ့ကျန်းမာရေးရေးပေါ်အဖြစ်တပြေးချို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာလိုက်ပါတယ်။ WHO အကြီးအကဲ Tedros Adhanom Ghebreyesus ကအလင်းမြန်ပိုကူးဆက်လာတဲ့ဒီမြောက်ကျောက်ယောဂါဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေရောက်သွားပြီလို့ဒီနေ့သတင်းမီဒီယာတွေကိုတွေ့ပြီးပြောလိုက်ပါတယ်။အခုလိုတတ်မှတ်လိုက်တာကနိုင်ငံတွေအားလုံးပူးပေါင်းတုံ့ပြန်ဖို့လိုအပ်လာပြီးရှမ်ပုံငွေတွေကာကွယ်ဆေးတွေနဲ့ကုသမှုတွေကိုပါမျှဝေသုံးစွဲဖို့လိုအပ်လာတာကိုပြတာပါလို့ကျန်းမာရေးအရာရှိတွေကဆိုပါတယ်ခင်ဗျာ။လုတ်ကြံခံခဲ့ရတဲ့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေအတွက်နိုင်ငံတော်စာဗနာစက်တင်ဘာလမှာလုတ်ပေးဖို့အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အတိုက်ခံတွေကတော့ဒါကနိုင်ငံတော်အခွန်ဘဏ္ဍာကိုသုံးပြီးအစိုးရပါတီအနေနဲ့သူ့လိုရိုးရာအစီအစဉ်ထိန်းသိမ်းသမားတွေကိုဂုဏ်တင်ပေးနေတာလို့ဝေဖန်လိုက်ပါတယ်ခင်ဗျ။
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုဝင်းမင်းပြောပြသွားတာပါ။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။ဒီကနေ့ညရဲ့အစီအစဉ်မူကတော့ကိုရန်နိုင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Bill Andrick ပါ။ရုပ်တန်အင်ဂျင်နီယာကတော့ Tiran Wan ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါတယ်။မြမပြည်သူပြည်သားအလုံး BND ရဲ့အတွေ့အကြုံကနေကြင်ဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America.